Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 51နဲ့လိုင်းလံမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနားလာပါဒီကနေ့ညစီစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါဟာရီကိန်းဟာဗီဒန်တင်ခဲ့တဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာအပူပိုင်းမုန်တိုင်းမိုးဆက်ရွာနေပြီးရေကြီးမှုဒဏ်ခံနေရဆဲဖြစ်ပါတယ်ပိုယဟမင်းကြီးဖရန်စစ်ကတော့မြန်မာနိုင်ငံကိုကြွချီဖို့ရှိနေပါတယ်ရခိုင်ဒေသမှာတော့အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပဲရှင်ရှိခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီကနေ့၄ရက်မြောက်နေ့ထိဆက်လက်ဖြစ်ပွားနေပါတယ်
။ဒီစာရင်းနေကျွန်တော်တို့လူမှုအဖွဲ့အစည်းနဲ့ဒီအုပ်ချုပ်ရေးနဲ့ပေါင်းပြီးတော့သူတို့ကိုနေရာချတာပြီးပြီးတော့စာရင်းနေရောနေရာပေါင်းပြီးတော့ကျွန်တော်တို့လုပ်နေကြတယ်။အဲအကြမ်းဖက်တိုက်ခိုက်တော့ပူတီတော်မျိုးတွေမှာဒီနေ့တော့မကြဘူး။မနေ့ကတည်းရှိသေးတယ
်။ပူတီတော်ကကုညီကဲဆဲရေးဆောင်ရွက်နေသူဦးတန်းနိုင်ပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်ပိုယဟမင်းကြီးဖရန်စစ်ဟာသူ့ရဲ့မြမပြည်ခီးစဉ်အတွင်းရခိုင်ပြည်နယ်အရေးအသေးစိတ်ပြောဆိုဆွေးနွေးမှာမဟုတ်ဘူးဆိုတဲ့သတင်းတွေနဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အတွင်းအကြီးအကျယ်ရေလွှမ်းမိုးနေပြီးတော့အဲ့ဒီကမြမလူမျိုးတွေရဲ့အခြေအနေတွေကိုလည်းမေးမြန်းသင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပဲထိတ်တန့်ရသတင်းတွေကိုမတ်တင်ရင်ထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့တဝိုက်မှာတော့အပူပိုင်းမုန်တိုင်းမိုးဆက်လက်ရွာသွန်းနေဆဲဖြစ်ပါတယ်။နောက်ရက်ပိုင်းနေ့အထိဆက်ပြီးတော့ရွာနေအောင်မယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရေလွှမ်းမိုးပြီးရေကြီးမှုထဲမှာပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေကဲတင်နေအောင်ကြိုးပမ်းနေကြပါတယ်။အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ2ဦးရှိပါတယ်။ရန်နဲ့ချီတဲ့ကယ်ဆယ်ရေးလုပ်သားတွေကရဟယင်တွေမော်တော်ဘုတ်တွေနောက်ရေထဲမှာသွားလာရင်ရှာဖွေကယ်ဆယ်ရေးဆောင်ရွက်နေကြပါတယ်။ရဲနဲ့မိသက်တပ်ဖွဲ့ဝင်တွေကုသရေးအဖွဲ့တွေမှာစေတနာဝန်ထမ်းတွေပူးပေါင်းဆောင်ရွက်နေကြသလိုအမျိုးသားအစောက်တပ်ဖွဲ့ဝင်3,000တို့လည်းရှာဖွေကယ်ဆယ်ရေးဆောင်ရွက်နေပါတယ်။ဟျူစတန်မြို့ဝင်မြို့ထွက်လမ်းမကြီးတွေမှာလည်းရေကြီးရေလွှမ်းမိုးတာကြောင့်မြေကြီးတွေလို့ဖြစ်နေပြီးမြို့က၄စိတ်နှစ်ခုကိုလည်းပိတ်ထားရပါတယ်။ဟာရီကိန်းမုန်တိုင်းဟာဗီအဖြစ်နဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေ့ညပိုင်းမှာဟျူစတန်မြို့ဝင်းကျင်မိုးရေကြိမ်25စင်တီမီတာလောက်ထပ်ပြီးတော့ရောက်ရှိလာတာကြောင့်အမေရိကန်ပြည်ထောင်စုရဲ့စတုတ္ထအကြီးဆုံးမြို့ဖြစ်တဲ့ဟျူစတန်မြို့မှာပို့ပြီးတော့ရေကြီးစေခဲ့တာပါ။တချို့နေရာတွေမှာဆိုလို့ရှိရင်မိုးရေကြိမ်60စင်တီမီတာကျော်အထိရောက်ရှိခဲ့ပါတယ်။တဘာဝဘေးဒဏ်တင့်နေတဲ့ဒေသအဖြစ်ကြေညာထားတဲ့ဟျူစတန်မြို့ကိုသမ္မတဒေါ်နယ်ထရပ်မနေ့ပြန်အင်ကာနေမှာတွားရောက်ဖို့လဲစီစဉ်ထားပါတယ်ရှင်။
ဗဂျီးနီးယားပြည်နယ်မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့လူပြည်ကြီးစိုးရေးဝါဒီရဲ့ဆန္ဒပြပွဲအတွင်းသူ့ရဲ့တုံ့ပြန်ပြောဆိုမှုအပေါ်ပြစ်တင်ဝေဖန်ခံရတဲ့သမ္မတဒေါ်နယ်ထရပ်မှာသူ့ရဲ့စံတမ်းမိုးထားမှုတွေကိုသူ့ဟာသူပြောတဲ့စကားသာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါရယ်သမ္မတထရပ်အစိုးရအဖွဲ့အနေနဲ့လူမျိုးရေးအစွန်းရောက်လှုပ်ရှားမှုတွေအပေါ်ပြစ်တင်ဝေဖန်မှုပြက်ကွက်ခဲ့တဲ့အတွက်ကုလသမဂ္ဂကော်မတီရဲ့ဝေဖန်ခံရတဲ့ကိစ္စကိုအပတ်စဉ်အစီအစဉ်ဖြစ်တဲ့ Fox News Sunday ရုပ်သံအစီအစဉ်မှာဝန်ကြီးတေလာဆင်ကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။ American ရဲ့စံတန်ဘုတ်ထားမှုနဲ့ပတ်သက်ပြီးနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းကျွန်တော်တို့ထုတ်ပေါ်ပြောဆိုပြီးဖြစ်တယ်လို့ဝန်ကြီးတေလာဆင်ကပြောပါရယ်။ကျွန်တော်တို့ကအမေရိကန်ပြည်သူလူထုနဲ့ American ရဲ့စံတန်ဘုတ်တွေကိုကူစားပြုပါရယ်။လွတ်လပ်မှုနဲ့ကမ္ဘာပေါ်ကလူသားအလုံးပေါ်တာရူညီမြဆက်ဆံမယ်ဆိုတဲ့တနိဋ္ဌန်ဟာဘယ်တော့မှအပြောင်းလဲမရှိပါဘူးလို့ဝန်ကြီးတလဆင်ကပြောသွားပါတယ်။ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကလူမှုကိုမှတ်ချက်ပေးရမှာတည်ယူတဲ့သဘောထားတွေကိုသူ့အနေနဲ့ရှုတ်ချကြောင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့လူပြည်ကြီးစိုးရေးဝါဒီအုပ်စုတွေကိုတည်တံ့ရည်ရွယ်ပြီးပြစ်တင်ဝေဖန်တာမျိုးမလုပ်ခဲ့ပဲရှာလော့စ်ဖေးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာပဲအားလုံးမှာတာဝန်ရှိတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ရေတပ်ဖြတ်တင်မော် USS John S. McCain တိုက်မိမှုမှာပျောက်ဆုံးနေတဲ့ရေတပ်သား10ဦးရဲ့ရုပ်အလောင်းတွေအလုံးကိုရင်းကုန်သမားတွေရှာဖွေတွေ့ရှိပြီလို့အမေရိကန်ရေတပ်ကပြောဆိုပါတယ်။အမေရိကန်ရေတပ်ဖြတ်တင်မော် USS John McCain ကပြီးခဲ့တဲ့သတင်းဖတ်တုန်းကကုန်သင်းမော်တစ်စင်းနဲ့တိုက်မိခဲ့တာဖြစ်ပြီးလပိုင်းနယ်အတွင်းကုန်သင်းမော်နဲ့အမေရိကန်ဖြတ်တင်မော်တို့ရဲ့ဒုတိယအကြိမ်တိုက်မိမှုဖြစ်ပါတယ်။မလကာရေလက်ချာအနီမှာလိုက်ဘေးရီးယားလန်တင်စီတင်တင်းမော်နဲ့တိုက်ပစ်ခဲ့ရတဲ့အကြောင်းရင်းကိုတော့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကရှာဖွေဖော်ထုတ်နေကြဆဲဖြစ်ပါတယ်။တိုက်ပစ်ခဲ့တဲ့အမေရိကန်ဖြတ်တင်းမော်ရဲ့ရေစူးမအောင်မှာအပေါက်ကြီးဖြစ်နေတာကိုရေတပ်ဓာတ်ပုံတွေမှာတွေ့ရပြီးတင်းမော်တွေကအိတ်ဆောင်တချို့နဲ့ဆက်သွယ်ရေးအခန်းတွေထဲကိုရေတွေဝင်ခဲ့တာပါ။ဒီကိစ္စကိုကင်တွယ်တဲ့အနေနဲ့ အမေရိကန်ရှေ့တက်ကကမ္ဘာတစ်လောက်ကအမေရိကန်ရှေ့တက်ရဲ့လုပ်ငန်းဆောင်တာတွေကိုရပ်ဖို့ညွှန်ကြားခဲ့တယ်လို့ရေတက်တမဟာခုနှစ်ရဲ့တက်မှုဒုတိယရေတက်ဘူချုပ်ကြီးဂျိုးဆက်အော်ကွိုင်ကိုလည်းယာရုကတာဝန်ကဖယ်ရှားခဲ့ပါတယ်။ဒီမတိုင်ခင်အစောပိုင်းမှာလည်းဂျပန်ကမ်းလွန်ပင်လယ်ပြင်မှာအမေရိကန်ဖြတ်သင်းမော USS Fitzgerald နဲ့ကုန်တင်သင်းမော်တစ်စင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရှေ့တက်သား9ဦးသေဆုံးခဲ့ရပါတယ်ရှင်။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာဒီကနေ့တနင်္လာနေ့ကားဘုံပေါက်ကွဲတာကြောင့်လူ10ဦးတမနဲ့သေဆုံးပြီး28ဦးဒဏ်ရာရပါတယ်မြို့တော်ဘက်ဒက်ကရှီယာမွတ်စလင်တွေရဲ့ဆရာစီးသည့်အပိုင်းမှာပေါက်ကွဲမှုဖြစ်တာပါထိခိုက်သေဆုံးသူတွေထဲမှာအီရက်လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်ဘယ်သူလက်ချက်ဆိုတာကိုတော့အခုထိမသိရသေးပါဘူးခင်ဗျာ
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကြွရောက်လာမှာပါ။မြန်မာနိုင်ငံခီးစဉ်အပြီးမှာတော့ပုပ်ယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြွချီမှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းသုံးမှာဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးရဲ့မြန်မာဘင်္ဂလားဒေ့ရှ်ခီးစဉ်ကိုတော့ဟုတ်လို့စီပြန်ကြားရေးဌာနရဲ့ညွှန်ကြားရေးမှုကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ်ခဲ့ပါတယ်။နိုင်ငံအကြီးအကဲတွေခရီးရန်ခိုင်အုပ်တွေရဲ့ဖိတ်ကြားပင့်ဖိတ်ချက်ကိုပိုယဟန်မင်းကြီးလက်ခံရရှိခဲ့တာလို့လည်းပြောဆိုထားပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာနိုင်ငံဒေသစာရီခီးမှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွချီမှာပါ။ဘင်္ဂလားဒေ့ရှ်ခီးစဉ်မှာတော့မြို့တော်ဓာကာကိုကြွချီမှာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်မောင်နှံဒေသအတွင်းကျန်းပတ်တိုက်ခိုက်မှုတွေခက်ဆိတ်ဆိတ်ဖြစ်နေသေးပါအကျန်းပတ်တိုက်ခိုက်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းနဲ့အရတားနောက်အကျန်းပတ်တိုက်ခိုက်သူစုစုပေါင်း104ဦးသေဆုံးခဲ့ပြီးတပ်မတော်သား2ဦးပျောက်ဆုံးနေပါတယ်အကျန်းပတ်သမားတွေကမောင်နှံမြို့တွင်မှလက်လုံပုံးတွေဖောက်ခွဲကြေးရွာတွေကိုမိရှို့တနတ်ဓာလနဲ့တွေအုံပြုပြီးတိုက်ခိုက်ခဲ့တယ်လို့အစိုးရကသတင်းထုတ်ပါတယ်သတင်းထုတ်ပြန်ချက်အရမနေ့ကတည်းကထဲတွင်လုံခြုံရေးစခန်း6ခုကိုအကျန်းပတ်သမားအင်အားရာနဲ့ချီလာရောက်တိုက်ခိုက်ခဲ့တာကိုပြန်ပြီးတော့တိုက်ထုတ်ခဲ့ရပါတယ်ငရဲချောင်းကင်းစကန်မင်းခမောင်းရဲအောင်ချောင်းဝဇင်ပိုင်ညာချွတ်ပြင်းကင်းစကန်ကျောင်းတောင်ရဲစကန်တို့ကိုအကြံပတ်သမားအင်အားရာနဲ့ချီတိုက်ခိုက်ခဲ့ပြီးအပြန်လန်တိုက်ခိုက်မှုတွေအတွင်ကြီမျိုးစုံအတောင်60လှန်62ချောင်းတင်းစီရမိတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။နောက်ဒီမောင်တော်မျိုးရက်ွက်လေးတာယာကုန်းကြီးရွာတောင်ပြိုလဲဝဲကြီးရွာနေုံတောင်ကြီးရွာတက်တက်ကြီးရွာနန်းတရောင်ကြီးရွာတွေကိုအကြံပတ်သမားတွေဝိုင်းခဲ့တာမျိုးတချို့ကြီးရွာတွေကိုတိုက်ခိုက်ခဲ့တာမိရှူရာပစ္စည်းတွေဖျက်ဆီးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရယ်မနေ့ကမောင်နှံဒေသတဝိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုရှင်းလင်းမှုအတွင်းဒဏ်ရာရအမျိုးသမီးတဦးကိုလူညိုရေးတပ်ဖွဲ့တွေကကယ်တင်ခဲ့ကြောင်းသတင်းထုတ်ပြန်ချက်ကဖော်ပြပါရယ်တေဆုံးဒဏ်ရာရမှုအရေးအတွက်ကိုတော့နောက်ထပ်ထုတ်ပြန်တာတွေမရှိသေးပါဘူးခင်ဗျာ
ဟင်းဖွန်နာအရှိဘက်ချန်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နယ်စပ်ဒေသကနေတပ်တွေကိုပြန်လည်ရုပ်သိမ်းမှုအတွက်နှစ်ဖက်သဘောတူညီချက်တွေရခဲ့ကြပါတယ်နှစ်ဖက်တန်တမန်တွေသတင်းဖတ်အတော်ကြားဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေတာကနေတပ်ဖွဲ့ဝင်တွေကိုအ мян ပြန်ရုပ်သိမ်းမှုနှစ်နိုင်ငံအစိုးရတွေသဘောတူညီခဲ့တယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။တရုတ်တပ်ဖွဲ့ဝင်တွေကတော့အဲ့ဒီဒေတာတွေမှာဆက်ပြီးတော့ကင်းလက်ထားတွေလုံဆောင်နေမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။နေဆက်တမိုင်းကြောင်စီးမြင့်တွေအရနေမြေအချုပ်အခြာပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်တရုတ်နိုင်ငံကအချုပ်အခြာပိုင်ခွင့်ကိုဆက်ပြီးတော့အသုံးချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလာမယ့်သတင်းပတ်အတွင်းတရုတ်နိုင်ငံမှာကျင်းပမယ့်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRICS အဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဘေကျင်းမြို့ကိုမသွားခင်ရက်ပိုင်းအလိုမှာအခုလိုကြေညာတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ဒီခီးစဉ်မစတင်ခင်ဒီကိစ္စကိုဖြေရှင်းဖို့နှစ်နိုင်ငံစလုံးဖိအားပေးခံခဲ့ရတာလည်းဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံကအငင်းပွားပွဲဘာသာရေးဂိုင်းတစ်ခုရဲ့ခေါင်းဆောင်ဂါမစ်ရမ်ရဟင်စင်ကိုဂိုင်းဝင်အမျိုးသမီး2ဦးအပေါ်အတ္တမပြုကျင့်မှုနဲ့ထောင်ဒဏ်10နှစ်ပြည့်တန်ချမှတ်လိုက်ပါတယ်။မြောက်ပိုင်းဟာရနာပြည်နယ်ကရိုထက်မှာထိန်းသိမ်းထားတဲ့ဂူရုစင်ကိုပြည့်တန်ချမှတ်ဖို့အတွက်ဒီကနေ့တနင်္လာနေ့မှာတရားသူကြီးတဦးရဟတ်ရင်နဲ့တွေ့ခဲ့ရပါတယ်။ပြည့်တန်စီရင်ချက်မချခင်မှာမြို့နယ်အချင်းထောင်တဝိုက်ကိုလုံခြုံရေးတပ်ဖွဲ့ဝင်ရာနဲ့ GP ဝိုင်းရံပြီးလုံခြုံရေးအတားအဆီးတွေချထားခဲ့ပါတယ်။ရဲတွေကိုပြစ်ခွင့်အမိန့်ပေးထားတယ်လို့စစ်တပ်ကလည်းအသိအပြင်ထားပါတယ်။လမ်းတွေကိုဝါကျိုးနဲ့တားထားတယ်လို့ စစ်စေးရေးကိတ်တင်မှာလဲစစ်သားတွေကိုတက်ချထားပါတယ်ဂရုစင်းကိုပြီးရတဲ့တောက်ကြောင်နေ့ကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်ရုံးရင်ဆန်ကပ်ဖြစ်ခဲ့ပြီးလူ38ဦးသေဆုံးခဲ့ရတဲ့အဖြစ်မျိုးထပ်မဖြစ်အောင်အခုလိုဆောင်ရွက်တာဖြစ်ပါတယ်ဂရုစင်းကိုကူးကတ်သူတွေများလာတဲ့ဟာရနာနဲ့ပန်ဂျက်ပြည်နယ်တို့ကကျောင်းနေတဲ့ကောလိပ်တွေကိုလဲကြိုတင်ကာကွယ်ရေးအနေနဲ့ပိတ်ထားခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်အတီကုံအတွင်းမှာတော့ဂရုစင်ကိုကူးကဲ့သူတွေကအစိုးရစောက်အုံတွေကားတွေနဲ့ဘတ်ကားတွေကိုမီးရှို့ခဲ့ကြပြီးသတင်းနောက်တွေနဲ့ရဲတွေကိုလည်းတိုက်ခတ်ခဲ့ကြပါသေးတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်တုန်းကလက်ပေးလက်ယူမှုနဲ့ထောင်ဒဏ်၅နှစ်ချမှတ်ခံလိုက်ရတဲ့ Samsung ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ EJ Yan ရဲ့အမှုနယ်ပတ်သက်ပြီးသူ့ရဲ့အကျိုးဆောင်ရှေ့နေကဒီကနေ့တနင်္လာနေ့မှာအယူခံတင်ပါတယ်မစ္စတာ EJ ကိုထောင်ဒဏ်ချမှတ်ခဲ့တဲ့ဆိုးဗဟိုခရိုင်တရားရုံးချုပ်မှာပဲအယူခံကိုရှောက်တာပါလက်ပေးလက်ယူမှုကြောင့်မစ္စတာအီမာငွေရေးချေးရေးဆိုင်ရာရာဇဝတ်မှုတွေနဲ့အပြစ်ရှိတဲ့အကြောင်းတရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပေမဲ့မစ္စတာအီကတော့သူ့ဘာမှအမှားအယွင်းမလုပ်ခဲ့ဘူးလို့ညှင်းဆိုထားပါတယ်။အသက်49နှစ်အရွယ်မစ္စတာအီဟာသမရဟောင်းပတ်ကွန်ဟေးနဲ့ယင်းနီးတဲ့မိတ်ဆွေတူဖြစ်တဲ့ချွိုင်းစွန်စေးပိုင်အဖွဲ့အစည်း၄ခုကိုဒေါ်လာ38သန်းလက်ငွေပေးခဲ့တယ်လို့တရားရုံးကပြောပါတယ်။အဲ့ဒီလိုလက်ပေးလက်ယူလုပ်ခဲ့တဲ့ငွေတွေထဲမှာချွိုင်းရဲ့သမီးဖြစ်သူပိုင်နဲ့မြင်းစည်းတင်တဲ့လုပ်ငန်းအတွက်လဲဒေါ်လာ 6.4 သန်းလက်ငွေပေးခဲ့တာပါတယ်လို့တရားရုံးကပြောပါတယ်။တစ်ဆက်တည်းမှာပဲလက်စားမှုအရှုပ်တော်ပုံကြောင့်ဒီနှစ်အစောပိုင်းမှာယာရုကဖေရှားခံရတဲ့ Mrs. Park နဲ့သူမရဲ့မိတ်ဆွေ Choi Nun နဲ့ပတ်သက်တဲ့အမှုတွေကိုလည်းတရားရုံးကစစ်ဆေးနေစေဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဆီးတစ်ခုမှာတနင်္ဂနွေနေ့ကအသေးခံကားပုံးခွဲတိုက်ခတ်ခံရတာကြောင့်73ယောက်ထဲမှနေသေဆုံးပြီးအတော်များများဒဏ်ရာရပါတယ်။ Helmand ပြည်နယ်နဝခရိုင်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာစစ်ရင်တန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံအာနာပိုင်တို့ကပြောပါတယ်။ထိခိုက်ဒဏ်ရာရသေဆုံးသွားသူအများစုကတော့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ရှင
်။သတင်းလာနေ့ညဖက်နောက်ဆုံးရသတင်းတွေကိုမတင်ငီထိုင်တဲ့ကွန်အောင်တို့ကတင်ပြသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီကနေ့၄ရက်မြောက်နေ့ထိဆက်လက်ဖြစ်ပွားနေပြီးဒီကနေ့ထိလည်းမောင်နှောမြောက်ပိုင်းမှာပြစ်ခတ်တာတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေလည်းထပ်မံသိရှောင်တာတွေရှိနေစေဖြစ်ပါတယ်။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီကိုင်းပြည်နယ်မောင်တော်နယ်ဘူတိတော်မြို့နယ်ဘက်တွင်မှာတကြောပြန်အကြမ်းဖက်တိုက်ခိုက်တာတွေဟာဒီလ25ရက်နေ့ကစတင်ခဲ့ပြီးဒီကနေ့အထိလည်းမောင်တော်ဒေသဘက်မှာတိုက်ခိုက်တာတွေဟာဆက်လက်ဖြစ်ပွားနေပါတယ်။လက်တလောဖြစ်ပွားနေတဲ့အခြေအနေကိုမောင်တော်ဒေသခံတယောက်ကအခုလိုပြောပါတယ
်။မောင်တော်မြောက်ပိုင်းအခြေအနေမကောင်းဘူးကိုဗီဒီယိုရဒီကြီးကဲကိုတိုက်ခိုက်နေကြရဒီမှာအခုဆိုရောင်ပွဲမှာတောက်ပစ်ဖြစ်နေတယ်တဲ့။ဟောဒီဟာကွာပါမောင်တော်မြောက်ပိုင်းရညိုတော်ရဲ့ဒီတော့ငခုရရောင်ပွေရဲ့အဲ့ဒီကမှဖြစ်နေတယ်ဒီနေ့ကလည်းချန်ပြီးတော့မှဖြစ်ခဲ့တယ်ဒီလိုဆုတ်သွားတယ်အဲ့လိုညရှိခဲ့တယ
်မောင်တော်မျိုးပေါ်မှာရောက်ရှိလာတဲ့တင်းဆောင်ပြည်သူတွေရဲ့အခြေအနေကိုလည်းအခုလိုပြောပါတယ
်မောင်တော်မျိုးသာသနာ့ဘိမ့်မှာဆိုရင်လူ600ကျော်သွားပြီမနေ့က936ယောက်ညနေညနေကျတော့ပိုလာတယ်ပြီးတော့တခါကအိမ်မမမအေးရလို့ဒီမှာလာရတဲ့လူတွေလည်းရှိတယ်ပြီးတော့တခါကွယ်တော်ဝိမလာစာသင်ကျောင်းမှလည်းရှိတယ်အဲဒီကလူတွေ1900တော့သူကဟိန္ဒူလူမျိုးစုတို့ကြတယ်တော့ဒီလိုပါတော့ဝင်မောင်တော်မျိုးလေးမှရက်ွက်မှရှိတယ်သူကတော့ကျွန်တော်လူကြီးရဲ့တိကျမသိဘူးအဲဒီမှာလေရှင်း5ရက်နေပေါ့ဖြည့်ဖြည့်နေတယ်လူတွေထောင်းကြည့်တဲ
့လုံချွေရေးအခြေအနေနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ
်ရေးလုံချွေရေးလည်းမလောက်တော့ဘူးတက်တာလက်ကြည့်ပြရတယ်ဒီအခုလည်းတက်ွက်ကြည့်နေပြီလေရေးတွေနဲ့သူကလူအောင်များတာကိုလူကထောင်းကြည့်တာကိုလေ
မောင်တော်မျိုးကဒေသခံပြည်သူတွေဟာဘူတိတော်မျိုးကိုတင်းချောင်တာတွေလည်းရှိနေပါတဲ့ဘူတိတော်မျိုးကကုညီကယ်ဆယ်ရေးဆောင်ရွက်နေသူဦးတန်းနိုင်ကသူတို့မျိုးကိုတင်းချောင်ပြည်သူ1000ကျော်လောက်ရောက်ရှိနေကြောင်းပြောပါတဲ
့1200ကျော်နေပါပြီဘူတိတော်မျိုးအဓိကလာတော့ကျွန်တော်တို့မောင်တော်နေဖက်ကလာတယ်ကျွန်တော်တို့ဘူတိတော်နေဖက်ကလာတယ်မောင်တော်က100လောက်ရှိမယ်လောလောဆယ်ဘူတိတော်က400လောက်ရှိမယ်နေရာဖုန်းကြီးရောက်နေပါနေရာခြားတတ်ပေးတယ်ဒီဆိုင်နေကျွန်တော်တို့လူမှုအဖွဲ့အစည်းနဲ့ဒီအုပ်ချုပ်ရေးနဲ့ပေါင်းပြီးတော့သူတို့ကိုနေရာချထားပြီးတော့ဆိုင်နေရောနေရာပေါင်းပြီးတော့ကျွန်တော်တို့လုပ်နေကြတယ်။အဲအကျဲပဲတိုက်ခိုက်တော့ဘူတိတော်မျိုးနေမှာဒီနေ့တော့မကြဘူး။မနေ့ကတည်းရှိသေးတယ်။ဘူလေဘူတိတော်ကနေပြီးတော့မောင်တော်ကနေပြီးတော့စစ်တွေကိုစော်ရတဲ့လူတွေလည်းအများကြီးပါပဲ
။ဘူတိတော်ကနေစစ်တွေဘက်ကိုတရက်တရက်ကိုလူ400-500လောက်ထွက်သွားနေကြောင်းလည်းပြောဆိုပါတယ်။မောင်တော်ဘူတီတောင်ကနောက်ဆုံးအခြေအနေကိုတက်ဆိုင်ရဒေသခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မအားလက်တာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူးအကြမ်းဖက်တိုက်ခိုက်မှုတွေကနေတင်းလျှောက်နေတဲ့ပြည်သူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ Jakaan Pina Wunjijo, Unyi Puro Apoya, Jeningonu Nega, Taupan Yi Pisiri, Bipo Gedalo, Digani Male, Burirang Mongro Myoma, Shinese, Pipare. Jeningonu Negara, Nangano Jambinkan Yunga, Sonyao Bengali, Jampet Mariga, Mongrogo, Sanitija Pisiwo, Losong Nebi, Lelo Bongri Net Taikaita, Tanane Pikatari, Shinijong, Trin Topian Tabare. Ogola Nisangaya Nega, Jampet Takai Muma, Yetapo in Seu, Temroda de Unet, Dulawaka Mu de Ucha Zombi, Lenenge Chowlet, Sonshon Kedalo, A Jampet the Ma, the Songdu Naza Goyonet, Pansi Tiao Shijong, Kanau de Rintobian Gebade. Nasa Choyani Maro, Hindu Balawin Chaugo, A Jampet the Mariga, Tapia Kejong, Nangano Damingan Yunga, the Rintobian Tabade. Let the Loma, a chain near a show train near a jump, Lonjoy Tapo Winnie, Didagan Pizu Rene, a jump at the Mari, Tigai Tisomu, the Dinrego, Dija Mayashi, the Babu. Sakai Bin and Miaobai, a jump at Takai Murine, but the B. Nangando, Muda, Lonjoy Sanga, a jumpy, Udon Tone, Jamro Gagoe, Uzi Jo Jonga, Nasong Chain Nerego, Shinin Piojabu, Piercing Tadalo, Sakai Bin and Miaobango, let the Media Rego, Dwyal Port, Suyaga, Season Nebare.
အောက်ကလနဆယ်ငါးရင်းနေကစားတဲ့အကြံဖက်တက်ခဲမှုတွေကြောင့်ဒေသခံရခိုင်လူမျိုးဒုက္ခသည်တွေအနီအနားကမြို့တွေကိုထွက်ပြေးတင်းရှောင်နေကြရသလိုပဲဒေသရင်းစစ်စင်ရေးတွေကြောင့်စိုးရိမ်ပြီးတော့ဒေသရင်းကမွတ်စလင်အတော်များများလည်းတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကိုထွက်ပြေးတင်းရှောင်မှုတွေရှိနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့ရှားဆောင်တက်ကနေဆက်မှာစောင့်ကြည့်ပြီးဒီဒုက္ခသည်တွေကိုမြ
နိုင်ငံကောင်းဆောင်တွေနဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးဖို့မရှိသလိုရခိုင်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ဝင်ရောက်ဆွဲဖက်တာမျိုးလည်းလုပ်မှာမဟုတ်ဘူးလို့ပုတ်ရဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါရယ်။မမမြင့်ခိုင်ကတင်ပြထားပါရယ်ရှင်။
ပုတ်ရဟန်မင်းကြီးဖရန်စစ်ဟာလာမယ့်နိုဝင်ဘာ29ရက်နေ့မှာသူ့ရဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်ကိုစတင်မှာဖြစ်ပြီးခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်အခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့ပြည်သူတွေလူငယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။ပုတ်ရဟန်မင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးဖို့မရှိဘူးလို့ပုတ်ရဟန်မင်းကြီးဖရန်စစ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့ပြောခွင့်ရဖုန်းတော်ကြီးမာရီယာနိုစိုးနိုင်ကပြောပါတယ်
။ကျွန်တော်လည်းလက်ထင်တာတော့ပုတ်ရဟန်မင်းကြီးကတော့အဲ့ဒီဒီတေးဆိုသူဆွေးနွေးမှာမဟုတ်ပါဘူး။ဘုရားရှင်လည်းဒီနိုင်ငံတစ်ခုရဲ့အနေအထားတွေကိုလည်းသူဝင်ဆွတ်ဖက်ခြင်းတော့မရှိဘူး။ဟုတ်ဝင်ဆွတ်ဖက်ခြင်းလည်းဒီလုံးလေးလည်းမရှိဘူး။အဲ့လိုလုံးလေးမရှိတဲ့အကြောင်းမလို့ပေါ့နော်။အဲ့တော့ဒီအခြေအနေတစ်ခုမှာဒီသူကဧည့်သည်ဖြစ်နေလာတာကိုအင်းရှင်စိတ်ကတိကောင်ဖြစ်နေတဲ့စကားမျိုးလည်းသူပြောမှာမဟုတ်ဘူး။တော့အင်းရှင်ကိုပူတော့အားရရှိတဲ့စကားမျိုးခွန်အားတက်တဲ့စကားမျိုးပဲသူပြောပါလိမ့်မယ်။အင်းရှင်ကိုစိတ်ကတိကောင်ဖြစ်နေတဲ့စကားမျိုးတော့သူမပြောပါဘူး
။မြမအစိုးရရဲ့ရခိုင်အရေးဖြည့်ရှင်းဆောင်ရွက်မှုတွေအပေါ်မှာလည်းပုတ်ရဟန်းမင်းကြီးအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးလုပ်မှာမဟုတ်ဘူးလို့သူကပြောပါတယ်။လူသားတွေအကြားမှာငြင်းချမ်းမှုနဲ့ချစ်ခင်ယဉ်ကျေးမှုတွေတိုးပွားလာဖို့ရည်ရွယ်ပြီးလာရောက်မယ်။ပုတ်ရဟန်းမင်းကြီးဖရန်စစ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးတွေကလိုက်လိုက်လဲလဲကြိုဆိုကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုလိုက်ပါတယ်။လက်ရှိမြန်မာပြည်မှာရခိုင်ပြည်နယ်ပြဿနာနဲ့ဆက်စပ်ပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိပေမဲ့လည်းပုတ်ရဟန်းမင်းကြီးဖရန်စစ်အနေနဲ့မြန်မာပြည်ကိုချွတ်ချီလာမှာဖြစ်တယ်လို့ဖုန်းတော်ကြီးစိုးနိုင်ကပြောပါတယ
်။ဒီလုံခြုံရေး concern ကတော့အားလုံးလို့မှာရှိတာပေါ့လေနော်။ဒါပေမဲ့ဒီပုံရံမီးတွေလည်းကတော့သူအီဂျစ်ပြည်လည်းသွားခဲ့ပြီးသူစိန်ခေါ်လည်းကြားတဲ့သူသွားခဲ့တယ်နောက်ဘလို့ရှင်တခါအစ္စရေးလည်းသူသွားတယ်ပါလက်စတိုင်းလည်းသူသွားတယ်ဆိုတော့ဒီတိခိုက်မှုပါဘောနော်ကျွန်တော်တို့အများကြီးမီဒီယာတွေကအများတိုင်းတွဲပြီးပြောတာပါလဲဆိုရှင်ပုံရံမီးနဲ့ဟိုဒီရခိုင်ရေးနဲ့ဟိုများတိုင်းတွဲပြီးပြောလို့ရှိတယ်ဟိုတွဲပြောပြီးဆိုရဲဟိုဒီပုံကအင်မမရေးပါလို့ပေါ့အဲ့တော့အားကိုးကြည့်လို့ပြောကြတာဖြစ်မယ်ဒါမျိုးလည်းဒီရံမီးကြီးကတော့ဟိုဒီနိုင်ငံရဲ့ဒီ policy ဒီနိုင်ငံရဲ့အစိုးရဘယ်သူအဓိကသူထောက်ခံသွားမှာကျွန်တော်လည်းလွယ်ယုံကြည်ပါတယ
်ပုံရဟန်းမင်းကြီးဖရန်စစ်မြန်မာပြည်ကိုလာရောက်တာဟာမြန်မာပြည်အတွက်လည်းအကောင်းဘက်ကိုဥတည်စေမဲ့အကျိုးသက်ရောက်မှုမျိုးရှိစေတယ်လို့သူကဆိုပါတယ်ပုံရဟန်းမင်းကြီးဖရန်စစ်ဟာသူ့ရဲ့၄ရက်ကြာမြန်မာပြည်ခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုဆက်ပြီးကြွားချီมาဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးဟာခရစ်ယာန်ဘာသာဝင်ကိုးကွယ်တဲ့လူဦးရေတိတ်မများပေမဲ့လည်းပုံရဟန်းမင်းကြီးအာယုံဆိုင်တဲ့နိုင်ငံတွေထဲမှာပါဝင်ပြီးဒီနိုင်ငံစလုံးမှာပထမဆုံးကာဒီနယ်ဖုန်းတော်ကြီးတွေကိုပုတ်ရဟန်းမင်းကြီးကခန့်အပ်ထားပြီးဖြစ်ပါတယ် ဒါအပြင်ဒီနိုင်ငံစလုံးဟာပုံရဟန်းမင်းကြီးပြောဆိုထားဘူးတဲ့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်လူနည်းစုတွေရှိနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ပုတ်ရဟန်းမင်းကြီးဟာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့လည်းထုတ်ဖော်ပြောဆိုခဲ့ပူတာတွေရှိပါတယ်ရှင်
။ပုတ်ရဟန်းမင်းကြီးရဲ့မြန်မာပြည်ခီးစင်နဲ့ပတ်သက်ပြီးတော့မမမြင့်ခိုင်ကမေးမြန်းတင်ပြသွားတာပါ။အခုတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသမှာလှတ်တလောဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်သူ့အင်အားဝန်ကြီးဌာနပြည်တော်စုဝန်ကြီးဟောင်းဦးခင်ရီကိုတော်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရဲ့ရှင်
။မြန်မာနိုင်ငံမှာတက်တလို့ဖြစ်နေတဲ့ပြဿနာပေါ့နော်။ရခိုင်ပြည်နယ်မှာပြဿနာတွေဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဦးခင်ရဲ့ဟိုရေဘူးရအမြင်လေးပေါ့နော်။အဲ့ဒါလေးနည်းနည်းပြောပြပေးပါဒီရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့
ဒီရခိုင်ပြဿနာဖြစ်ခဲ့တာသမိုင်းဆက်ဆက်ဖြစ်ခဲ့တဲ့ကိစ္စပေါ့။အနည်းဆုံးပြောရင်အရင်ဆုံးကလက်ထက်သမိုင်းဥသိစိန်တက်တဲ့တုန်းက2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျာ။
ဟိ
ုမေနဲ့ဂျွန်မှာတခါဖြစ်တယ်အောက်တိုဘာတခါဖြစ်တယ်အဲ့ဒီတုန်းကဖြစ်တဲ့ဖြစ်စဉ်ကဒီဒေတာထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေတာကန်တိုင်းရင်းသားတခိုင်တိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တက်ပေါ့အခုဒီနေ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ဖြစ်တဲ့ပြဿနာကြတော့ဒီလိုလူမျိုးစုချင်းရံဖြစ်တဲ့ပြဿနာမဟုတ်တော့ဘူ
း
သူကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စကမ်းသိတိုက်ပွဲနေပြည်သိတိုက်ပွဲနေမျိုးတစ်ခုကိုသိမ့်ပိုက်လို့ရွေးချင်တဲ့ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာကြက်ခိုင်ဟိုက်တဲ့ပူပြီးရှုပ်ထွေးတယ်နည်းနည်းတယ
်
တတိချာကြာရနာပလဲချပြီးရှင်းရမယ်ခါမျိုးလို့ဒီလိုအကြမ်းင်းတုံ့တက်ရပါဘူ
းဟုတ်ကဲ့ပါအခုနောက်ကြောင်းကိုပြန်မလှည့်ခင်ပေါ့နော်အခုရခိုင်မှာဖြစ်ပွားနေတဲ့အပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလက်ရှိအစိုးရရဲ့ကင်ပယ်ပုံနဲ့ပတ်သက်ပြီးတော့ဟိုအခုဟိုအတိုက်ခံအဖွဲ့အစည်းနဲ့ရှိတဲ့အချိန်ပေါ့နော်အတိုက်ခံအဖွဲ့အစည်းနဲ့ဘယ်လိုမြင်ပါသလဲလက်ရှိအစိုးရရဲ့လုပ်ငန်းဆောင်ရွက်နေပုံလဲ
အဲသူကအချိန်တိုင်းဖြစ်ဖို့လိုတာပေါ့နော်ဥပမာဖြင့်ဒီ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဒီနေကြားဆောင်ရေစခန်းဌာနချုပ်ပါဝင်ရေစခန်းနှစ်ခုပေါင်း3ခုပေါ့3ခုကိုတိုက်လိုက်တဲ့ခါကျတော့တိုက်လိုက်ချင်းကျွန်တော်တို့ကဒါကိုတုံးတက်ကြည့်ပါတယ်တိုက်တဲ့ဥစ္စာကသူဒီစခန်း3ခုကတနရာစီမှာရှိတဲ့စခန်း3ခုကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဟိုစစ်စခန်းနဲ့ပြောရင်တော့အချိန်ငိုက်လူငိုက်ယူပြီးတော့မွန်းနီအတက်လုပ်တဲ့သဘောဖြစ်တယ်နောက်ဆုတ်သွားတာတို့နော်ဟိုကျွန်တော်တို့ဆက်သွေးနှမ်းချောင်းတွေကိုပံပိုးတာတို့ဒီစစ်စင်စနစ်တရားတာမန်လူလုပ်တဲ့ဟာမဟုတ်ဘူးစစ်ပညာနဲ့ပတ်လို့ကြွန့်ကျင်တဲ့လူလုပ်တဲ့ဟာလို့ဒီလိုသုံးသပ်တယ်နောက်တစ်ချက်ကလည်းတရားဝင်ထုတ်ပြန်ချက်တွေကလာတိုက်တဲ့အဖွဲ့တွေအားတဲ့ကျွန်တော်တို့ RSO ကိုအခြေခံတဲ့အကွာမှုမူကြဟစ်တင်အဖွဲ့ဖြစ်တယ်ဒါတက်ခိုင်ရေးအဖွဲ့အဲ့ဒီအဖွဲ့ကိုအထောက်အကူပြုမဲ့ Ranger National Security Committee ဆိုတာနိုင်ငံရေးအဖွဲ့လည်းရှိတယ်ဒီနှစ်ဖွဲ့ပေါင်းပြီးတော့ဒီ2019အဲကျွန်တော်ထင်တယ်ဩဂုတ်လ29ရက်နေ့မှာထင်ပါတယ်ဆိုတော့ဒီအာရကန်ရိုဟင်ဂျာဆာဗီရှင်းအာမီဆိုတော့အာမီတခုဖွဲ့လိုက်တယ်ဒါကကျွန်တော်နိုင်ငံမှာရှိခဲ့တဲ့အဖွဲ့အစည်းမျိုးမဟုတ်ဘူးအဲ့တော့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီဇာတိကရာချီမှာမွေးတယ်ပါကစ္စတန်မှာတင်နန်း6လတက်တဲ့အချမ်းဖက်တင်နန်းဟိုကျွန်တော်တို့ဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတယ်လို့ဖြစ်တယ်အချမ်းဖက်အဖွဲ့အစည်းနဲ့ဆက်နွယ်တယ်လို့ပြောတယ်အလားတူပဲဒီစကားကိုတိုက်ပြီးတော့ထွက်ပြေးသွားတဲ့လူတွေကိုကျွန်တော်ဘယ်ဂျီယံမှာခြေဆိုင်တဲ့ ICJ အဖွဲ့ရှိပါတယ်အဲ့ဒီဘက်ရဲ့တွစ်ဆုံမိများကမှလည်းတို့ကအကျန်းဖွဲ့ပွေတွေချိတ်ဆက်ပါတယ်လို့ပြောတယ်နောက်တခါကျွန်တော်ကဘာသွားပြီးတော့တွေ့သေးလဲဆိုတော့ဟိုအကျန်းဖက်တမတူရဲ့ဖွင့်ရဝန်ခံချက်ဆိုတာလေးတို့ဖတ်လိုက်ရတယ်အဲ့တို့ကဒီအရှိလက်ပိုင်းမှာရှိတဲ့အကျန်းဖွဲ့ဖွဲ့စည်းရအဖွဲ့ဝင်တယောက်ဖြစ်တယ်ကိုဘက်မှာကတော့ဒီအရှိလက်ပိုင်းဒေသမှာ ISIS ကနေလို့ထိုင်လို့မရတော့ဘူးရုရှားတို့အမေရိကန်တို့ကတိုက်တော့တို့ဘက်ပြိုကွဲနေတယ်ရှေ့တောင်အရှောက်ကိုခြေကုပ်အစ်စ်ယူတယ
်
ဆိုတော့ဒီဖိလစ်ပိုင်တောင်ပိုင်
းဟုတ်ကဲ့
ကျွန်းဒေတာကိုသူတို့က
ချင်းချင်းနဲ့မြင်နေရတယ်
ဟုတ်ကဲ့သဘောကျတယ်ဟုတ်က
ဲ့
အဲ့တော့ဗမာပြည်ကိုလည်းသူတို့ဟိုဖြစ်တယ်ဆိုတော့ဒါဒီဆက်ဆက်လိုက်တဲ့ခါကျတော့ဒါဟာ terrorist ဖြစ်တယ
်ဒ
ါအကြမ်းဖက်ဖြစ်တယ်ဒါတို့ချက်ချင်းကျွန်တော်တို့ကအကြမ်းဖက်ဥပဒေရတယ်တီစဲဥပဒေဖြစ်နေတယ
်
2014ခုနှစ်ဇွန်လ4ရက်နေ့ကပြန်လာဟုတ်အဲ့ဒါနဲ့ရည်ရွယ်ပေးပါလို့ပြောတာကိုးလာကြသွားတယ်ခင်ဗျာဟုတ
်
ကဲ့ကိုးလာကြသွားတယ
်
ကျွန်တော်ပြောခဲ့တာကဟို2016အောက်တိုဘာလကပြောခဲ့တာဟု
တ်
အခုကျွန်တော် 25 ရက်တည်းမှာလဲနော်ဟုတ်တယ်2019ဟိုအောက်လ25ရက်နေ့ရှိကူလာကြမှာဆိုတော့နောက်ကြတယ်အဲ့တော့တုံ့ပြန်ချက်တရားနေတယ်လို့ကျွန်တော်ဒီလိုမြင်တယ်ဟုတ်က
ဲ
့နောက်ဒုတိယဘလို့သုံးတတ်တယ်ဆိုတဲ့အခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြာကြာနာနာသိဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးတတ်ပါတယ်ဟုတ်က
ဲ့
နောက်တတိယချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုမို့နော်ဟုတ်က
ဲ့
ကိုလူမျိုးဟိုမို့ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံသင့်တယ်ဆိုဒီလိုလက်မခံခဲ့လို့ဒါတွေကနောက်ကျတော့ကျွန်တော်တို့ကမှဆိုးကျမှုတွေဖြစ်တယ်ဟုတ်ကဲ့အဓိကတော့ဒီ၃ချက်ပါခင်ဗျာ၃ချက်ဟုတ်
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးခင်ကြီးကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းတော်တာပါ။အခုတော့အမေရိကန်ပြည်ထောင်စုမှရေကြီးရေလျှောက်မှုကြောင့်ဒေသခံမြန်မာတွေရဲ့အခြေအနေကိုတင်ပြပါမယ်။ဟာဗေးဆိုင်ကလုန်းမုန်တိုင်းကြောင့် Texas ပြည်နယ် Houston မြို့နားတဝိုက်နေထိုင်ကြတဲ့မြန်မာဒေသခံတချို့ရေဘေးတင်ပြီးတော့ Austin မြို့မှာရှိတဲ့တီတကူဗုဒ္ဓဝိဟာရအကြောင်းတိုက်မှာခိုလုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့တီတာဗုဒ္ဓဝိဟာရအကြောင်းတိုက်ကဒေါက်တာဦးတစ္ဆာညာနာကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ Texas ပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းကပဲဒီ Harvey Hurricane မုန်တိုင်းဝင်သွားပြီးတော့ဒီမျိုးတွေတော်တော်များများလေဒီမုန်တိုင်းနဲ့ခံရပြီးတော့ဒီမုန်တိုင်းနဲ့ခံလိုက်ရတဲ့ဗမာတွေကိုလည်းဒီအရှင်ဖျားတို့ဒီကြောင်းကနေပြီးတော့အကူအညီပေးနေတယ်လို့သိရပါတယ်ဘလို့အကူအညီတွေပေးနေတာပါလဲဖေ။အ
ဲဒီမှာတော့တခါကြီးဒီဟောပေါ့ဦးဇင်းတို့တီကူဗောဓဝိရာမှာတော့အခုလောလောဆယ်တော့38ယောက်ကျန်သေးတယ်38ယောက်ကိုသူဒီမှာတော့ဦးဇင်းတို့နေစရာတွေပေးတယ်ပေါ့နေစရာပေးတယ်သူတို့စားစရာတွေအတွက်အကုန်လုံးစီစဉ်ပေးထားတယ်တီကူဆရာတော်ကြီးကလည်းပဲဒီမုန်တိုင်းနဲ့ခံတဲ့အဝါတွေကိုလာပြီးတော့ရှောင်တဲ့မြန်မာပြည်သူပြည်သားတွေကိုအကုန်လုံးဆက်ဆက်ရရပြူးဆိုင်ပြီးတော့ဆောင်ရှားဖို့ဖုံးဆက်ပြီးတော့မိန့်တော်မူတဲ့အတွက်ဦးဇင်းတို့အကုန်လုံးဆက်ဆက်ရရသူတို့လိုအပ်တာမှန်သမျှအကုန်လုံးပြည့်စည်ပေးနေပါတယ်တခါကြီ
းဒီမှာအရှင်ဖျားတို့အကြောင်းကအော့စတင်မှာနော
်အော့စတင်မှာပါတခါကြီးဟုတ်အော့စတင်ဆက်ဆက်ပြည်နယ်ရဲ့မြို့တော်ပေါ့အော့စတင်မှာရှိတဲ့တီတကူဗုဒ္ဓဝိဟာရမှာပါတခါကြီ
းဒီမှာအခုဒီအကူအညီပေးနေတဲ့လူတွေကဒီဘယ်မျိုးတွေကလာတာပါလဲဖေ
။ဒီမျိုးတွေကတကယ်ကြီးစတန်အဲကန်ယိုဒန်ဧရိယာကပေါ့လာပါကာလို့ခေါ်တယ်။ PORT LAPACA ပေါ့လာပါကာမျိုးရယ်ပြီးတော့ Corpus Christi ဆိုတဲ့မျိုးတွေရယ်အဲဧရိယာတွေကလာကြတာပါလ
ေ။မုံတိုင်းအဓိကဒီဝင်တိုက်ွားတဲ့ဒီနေရာတွေလို့ပြောရမှာပေါ့
။မုံတိုင်းဟုတ်တယ်တကယ်ကြီးမုံတိုင်းအဓိကနေရာတွေမုံတိုင်းဝင်မယ်ဆိုတော့တကယ်ကြီးအစိုးရကနေပြီးတော့သူတို့ကြီးညာတယ်ပေါ့ဒီဧရိယာဒီမျိုးတွေကတော့ဒီမုန်တိုင်းတံကိုဒါအဓိကခံရမယ်ချောင်းချောင်းကြမုန်တိုင်းတံချောင်းကြပါဆိုတော့ဒါသူတို့အကုန်လုံးလာကြတာတခါကြီးဟိုကလေးတွေရောအကုန်လုံးဟွာတွေရောဗာတွေရောဆို38ယောက်ဦးဇင်းတို့ကြောင်းမှလာပြီးတော့ချောင်းနေကြတာတောက်ကြနေညကလေးကရောက်နေကြတာပ
ါအခုဟိုအဲ့ဒီမှာမုန်တိုင်းအခြေအနေဒီကယ်ဆယ်ရေးအခြေအနေတွေကရောဘယ်လိုရှိပါလဲဗ
ျမုန်တိုင်းအခြေအနေကတော့ခုကတော့ဟိုဟာကောင်းသွားပါပြီတခါကြီးဒါပေမဲ့လို့ဒီမုန်တိုင်းကြောင်းမလို့မိုးလေးတွေဒီနေ့ပါဆိုရင်မိုးနည်းနည်းရွာမယ်လေနည်းနည်းတိုက်မယ်ဒီလောက်ပဲကြံတော့တယ်တခါကြီးတို့ရင်ကြအဆင့်ကိုတော့မရှိတော့ပါဘူ
းဒီမှာနောက်တစ်ခုကဒီမုန်တိုင်းတန်ခံလိုက်ရတဲ့သူတွေကိုရောဒီTexas ဒီပြည်နယ်အစိုးရတို့ American အစိုးရတို့ကဘယ်လိုမျိုးအကူအညီတွေပေးနေပါလဲဖေ။
သူတို့ကတော့သူတို့အစီအစဉ်နဲ့သူတို့အစိုးရအစီအစဉ်နဲ့သူတို့ပေးလိမ့်မယ်ထင်တယ်ဦးဇင်းတို့ဒီမှာကတော့ဒါဦးဇင်းတို့ဒီမြန်မာဖုန်းတို့ကြီးကြောင်းလဲရှိတဲ့အတွက်ဒီဦးဇင်းတို့ကိုဆက်သွယ်ပြီးတော့ဒီမှာရှောင်လို့ရလားဆိုတော့ရှောင်လို့ရတယ်ဆိုပြီးတော့ဟိုပြောတဲ့အတွက်ဒါသူတို့ဒီမှာလာပြီးတော့ရှောင်နေကြတာပေါ့တခါကြီးဆိုရကလည်းသူ့အနေနဲ့သူစီစဉ်နေအကုန်လုံးလုပ်ပြီးတော့ပေးထားတာတွေရှိပါတယ်ဒါပေမဲ့လို့လေဒီဦးဇင်းတို့မြန်မာပြည်သူတွေဆိုတော့ဒီမှာဖုန်ကြီးကြောင်းမှလာပြီးတော့အေးအေးဆေးဆေးသူတို့တောက်ကြနေကြတဲ့ဟာလာပြီးတော့ရှောင်ကြတာပါ
ဆိုတော့
ဒါကြောင့်မို့လို့လည်းပဲဒီဦးဇင်းတို့မုံတိုင်းနဲ့ပတ်သက်လို့ကတော့အသေးပြောက်ကစင်းရလောလောဆယ်တော့တယောက်ပဲရှိတယ်လို့ဦးဇင်းတို့သတင်းရတယ်တခါကြီး
ဦးဇင်းတို့ကြောင်းမှာကမြန်မာတွေကြီးပဲလာဖေရတခြားလူမျိုးတွေရောလာပြီးတော့ဟိုအကူအညီတောင်းတာမျိုးရောရှိပါလား
အဲအခြားလူမျိုးတွေတော့အခုချိန်ထိတော့မရှိသေးဘူးတခါကြီးလောလောဆယ်ဦးဇင်းတို့ကြောင်းမှာရောက်နေတဲ့ဒီမုံတိုင်းရှောင်ပြည်သူတွေကတော့မြန်မာတွေပဲများပါတယ်မြန်မာတွေဟိုကရင်အဓိကတော့အများစုကတော့ကရင်တွေပေါ့နော်ကရင်လူမျိုးတွေများတယ
်တင်မဖေရဦးတင်ပါတယ်ဖေရကျေးဇူးတင်ပါတယ်ဖေရ
ဟုတ်တခါကြီးဟုတ်ဝမ်းသာပါဆော
တီတကူဗုဒ္ဓဝိဟာရအကြောင်းတိုက်ကဒေါက်တာဦးတစ္ဆာညာနာကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတော်တာပါရှင်။ PO မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဒီမိုကရက်တစ်မြန်မာအသံ TVP ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVP ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVP ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line တိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်အပြင် blogger တွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလာနာဆင်ကြရမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာကြားဖို့ရှိတာကတော့
အဝင်းကျင်တပီလေးထဲမှာပဲကိုကရှိနေနေတဲ့စာမလဲညများဖတ်ပါပြီးပါရီချစ်ပြက်နေတဲ့ဟာဒီဝဲဟာကိုလည်းအများတန်းကြည့်နေပါပြီးလို့ရှိရင်ကိုရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီရနေတဆင်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတဲ့ကိုရဲ့ networking တွေကိုလည်း
Full Pride ပညာသင်ဆုရရှိပြီးတော့ American နိုင်ငံမှာမဟာဘွဲ့အသင်းယူနေတဲ့ Matt Cherry နိုင်ရဲ့အမြင့်ကိုကြားကြရမှာပါအခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ် FDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကလာမယ့်2018ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်ဆေးဝါးရောင်းချသူတွေကိုထိရောက်စွာအရေးယူတာလိုင်စင်သိမ်းတာတွေလှုပ်ဆောင်ဖို့ FDA ကစီစဉ်နေပါတယ်ဒီတဲ့မှာစီးပွားရေးကဏ္ဍမှာတော့အများပြည်သူလိုအပ်တဲ့ဆေးဝါးတွေကိုအစိုးရကဘလို့အစားထိုးရောင်းချဖို့စီစဉ်ထားတယ်လဲဆိုတာကို FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးအပိုင်းနှစ်အဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်အနာမယ်ဘက်ကလိုင်စင်မရှိဘဲဆေးဝါးတွေကိုတရားမဝင်ရောင်းချသူတွေကိုပြပေးအရေးယူတယ်ဆိုပေမဲ့မြန်မာပြည်သူအများစုဟာအတုပဲဖြစ်ဖြစ်အစ်စ်ပဲဖြစ်ဖြစ်ဒီဆေးဝါးတွေအပေါ်အများစုအမိခိုးအားထားနေကြရတာကြောင့်အဲ့ဒီဆေးဆိုင်တွေမရှိတော့ရင်ပြည်သူတွေဒုက္ခရောက်ကြရမှာဖြစ်ပါတယ်ဒါကြောင့်လဲအဲ့ဒီဆိုင်တွေကိုဥပဒေနဲ့အညီပိတ်ပစ်တာဆေးဝါးအတုတွေကိုတင်းဆေးတာတွေလှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီနေရာမှာအစားထိုးရောင်းချနိုင်မဲ့နည်းလမ်းကိုတပြိုင်တည်းစဉ်းစားဖို့လိုအပ်တယ်ဆိုတာကိုအာဏာပိုင်တွေဘက်ကသဘောပေါက်ထားကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ်
ဒါကသူကတွဲလာမယ်ကိစ္စပါပဲဆရာရင်ဟိုခေါင်းနဲ့ပန်းလို့ပါပဲဆရာတွဲလာမယ်ကိစ္စဖြစ်ပါလေအဲ့တော့ကျွန်တော်တို့နံပါတ်၁ကတော့ကာချာပြောက်အောင်ကျွန်တော်ကပညာပေးရအောင်တော်တော်လုပ်ရပါလေပြည်သူထဲမှာသူကာချာကသမတော်ကြီးဒေါက်တာဇော်တန်းထွန်းဆိုတာကျွန်တော်တို့ဒီရန်ကုန်ပြည်သူ့ဆေးရုံက11တွဲရပရော်ဖက်ဆာပါခဲ့သူအင်မတန်မှဒီဆေးဝါးအတူကိစ္စတွေကိုသူအလွန်စိတ်ဝင်စားတယ်အဲ့သူပြောသွားတဲ့ဟာလေးတခုကျွန်တော်တရားမှတ်တာလေဆက်ဆေးကိစ္စတွေဟာတဲ့ရင်ကျင်းမှုတစ်ဖွဲ့တော်ဖြစ်နေပါလေတဲ့ဒီဆက်စီရင်ကျင်းမှုလို့ပြောရင်ရပါလေတဲ့ကျွန်တော်တို့နောင်တက်လာမယ့်ဆံဝင်လေးကြီးဟောက်ဆာရင်းမျိုးပင်ကြတဲ့အခါမှာဂျွန်းလာကိုရာဇဝင်မိတာအစဆက်စီသုံးဆွဲပါသလားဆိုတာကိုမိပါဆိုပြီးတော့ညွန်ကြားပင်ကြလာတဲ့အစီအမျိုးဖြစ်ပါလေဆိုတော့ကျွန်တော်တစ်ဖက်ကလည်းဝမ်းသာတယ်တစ်ဖက်ကလည်းစိတ်မကောင်းဘူးဆရာအဲ့တစ်ဖက်ကဒါကြီးကလောက်တောင်လက်ရှာနေပါသလားတစ်ဖက်ကလည်းပဲအာဒါရီယာဝယ်နေစီရလာပြီတိတ်ကောင်းနေရဆိုကျွန်တော်ဝင်သားတာပေါ့ဆရာရေ
မြန်မာနိုင်ငံအတွက်အများပြည်သူအတွက်လုံလောက်တဲ့ဆေးဝါးကိုထုတ်လုပ်ပေးနိုင်ခြင်းမရှိတာကြောင့်ပြည်ပကနေအများစုကိုတင်သွင်းရတာဖြစ်ပါတယ်ဒါကြောင့်လဲအများပြည်သူအတွက်လိုအပ်တဲ့ဆေးဝါးတွေလုံလုံလောက်လောက်ရရှိနိုင်အောင်အဆင့်30ပိုင်းခြားပြီးလှောက်ဆောင်နေတာမှာပထမအဆင့်အနေနဲ့တရားဝင်တင်သွင်းလာတဲ့ဆေးဝါးတွေမြန်မြန်တင်သွင်းလို့ရနိုင်ရေးအတွက်လှောက်ဆောင်နေတယ်လို့ဆိုပါတယ
်အစားထိုးဖို့ဆေးကိစ္စလေးကိုကျွန်တော်ကဒီဆရာကျွန်တော်အချင်းချုပ်ပြီးတော့တင်ပြပေးပါမယ်။အဲ့ဒါကဘာလဲဆိုတော့နံပါတ်1ကကျွန်တော်တိုင်းမှာ 80% တချို့လဲ 90% ပြောတယ်။ဒါပေမဲ့ကျွန်တော် data တွေကတော့ 80% ဆွန်းဆွန်းပေါ့။အဲ့ဒါကျွန်တော် input tech track တွေကိုတွန်းရတယ်ဆရာ။ကျွန်တော်ရှိမှာဟိုမာအိန္ဒိယအတွင်းနဲ့ထိုင်းအတွင်းနဲ့နောက်တစ်ခါကျွန်တော်တို့ UBI အတွင်းနဲ့တချို့ brand tech တွေကတော့ west ကအတွင်းနဲ့ဒီတိုင်းပြည်တော်တော်များများနဲ့ကျွန်တော်က 80% ကျော်တော့ကိုတွန်းရပါတယ်ဆရာ။ဒါတရားဝင် official တွင်းတဲ့ကောင်းလေးပါအဲ့ဒါကကျွန်တော် CEO FBO ဖြတ်တဲ့တွေ့ကြုံတို့တော့ screen ဖြစ်တော့ save ဖြစ်တာပေါ့ဆရာရေတို့တော့အဲ့ဒါနဲ့တင်မလုံလောက်သေးတဲ့အတွက်ကြောင့်ကျွန်တော်ဒီနေဆက်ဒီကျွန်တော်တိုင်းပြည်ရဲ့အထောက်တညာပုံမျိုးပြောရမယ်ဒီငင်းချင်းရဲ့ဆက်နွယ်နေတဲ့နေဆက်ကိဒီဒီယာနေပြီးတော့မှသူ့အဖွဲ့အစည်းဒီဒီယာနေ pass ထုတ်တဲ့ဟာတွေရတယ်ပဲရှိနေတယ်ဆရာ ဒီကုလကံမကောင်းတဲ့စီရီယံဝင်တဲ့လမ်းကြောင်းတွေရတော့အိတ်ဘက်ကပိုများပါတယ်အမှန်တမ်းဝင်ခိုင်းဒီတရားဝင်ဝင်လာတဲ့ဟာတွေရတော့စကရင်ဖြစ်သွားတဲ့အတွက်ကြောင့်ဆစ်ဖြစ်သွားပါတယ်အဲ့တော့ဒါတွေကမားကတ်မှာမားကတ်နစ်ပေါ့တော့ဖြစ်နေပါတယ်ဖြစ်တော့ကျွန်တော်ကဒါတွေကိုပို့ပြီးတော့များများစားစားသွင်းနိုင်ဖို့ကျွန်တော်FBI လေပဲပို့ပြီးလုပ်ငန်းတွေကိုတက်တွက်စစ်ပေးဖို့ထောက်ခံချက်ဒီများများလုပ်ပေးဖို့ကျွန်တော်ဘက်ကလည်းကျွန်တော်လုပ်နေပါတယ်ဆရာရှင်းပြခြင်းလားလေအဲ့ဒါမှတက်ပါဒုတိယအဆင့်အနေနဲ့ကတော့ပြည်တွင်းပြည့်စေဝါတွေထုတ်လုပ်နိုင်ရေးအတွက်ကျမ၏ဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီ FDA ကဆောင်ရွက်နေတယ်လို့ဆိုပါတယ်နံပါတ်1ကတော့ကျွန်တော်တို့ဒီ local products ဒီကျွန်တော်တိုင်းပြည်မှာ pharmaceutical plant ဆိုတာဆရာအရင်နေ တော်တော်ဒါကိုလုတ်ပြရမယ်ကိစ္စဖြစ်ပါတယ်ဆရာအရင်နေတော့ကျွန်တော်တိုင်းမှာဘီဗီအန်တစ်ခုပဲမျောမျောများများကုချိန်မှာထုတ်နိုင်ပါတယ်ဆရာအဲ့တော့သူကကျွန်တော်တို့လူသလောက်ကိုဘီဗီအန်ထုတ်မပေးနိုင်ဘူးဆရာအမှန်တမ်းပြောလို့ရှိရင်အဲ့တော့ဝယ်တဲ့ဆေးကကျွန်တော်ကဘီလီယံနဲ့ချီဝယ်တာဘီဗီအန်နေပြီးတော့ဘီလီယံနဲ့ချီဝယ်ပါတယ်ကျွန်တော်လူသလောက်ကျွန်တော်တမန်ကိုမိတ်မဖြစ်ပါဘူးအဲ ာခုနကတော့ဒီ A Pharmacy ကနေပြီးတော့မှ Pacific International ဆိုတဲ့ဟောပေါ့ဆေးဝါးဆေးညစ်တစ်ခုကိုဒီကျွန်တော်တို့ပြီးခဲ့တဲ့လာဆန်ဖွင့်ပါပြီဆရာကျွန်တော်သိဝင်တာလေဒီ quality drug တွေထွက်လာမယ်လူတွေအလုပ်ရမယ်ဈေးတွေတက်တာမယ်ပေါ့ဆရာရင်ဒါလို့ဖြစ်ပါလေအလားတူပဲကျွန်တော်တို့ဒီ Citus Cadila ဆိုတာအိန္ဒိယကုမ္ပဏီတစ်ခုကကျွန်တော်တို့ရှိမှာဆေးဝါးဆေးရုံလာပြီးတော့ထူတော့မှာပြီဒီလိုမှာသူတို့လည်းပဲဒီနှစ်ကုန်လုံးမှာလမ်းနိုင်ဖို့အတွက်ကြိုးစားနေပါတယ်အလားတူပဲတိုင်းရင်းသားတွေကမွန်တိုင်းရင်းသားများဆောင်ရွက်တဲ့ကျွန်တော်တို့ Silver Shine ဆိုတဲ့ကုမ္ပဏီကဆေးဝါးဆေးရုံတစ်ခုထူတော့မှာတယ်တော်တော်ကောင်းပါတယ်အားထည့်ထားပါတယ်အလားတူပဲကျွန်တော်တို့တက်မလို့ဆေးဝါးဆေးရုံလည်းပဲအရင်တော့မှော်ပြီးမှရှိတယ်ကျွန်တော်သူ quality ကိုတိတ်မကြိုက်လို့တခြားလုပ်ပါပါညာဆိုအခုတော့ပေးချာလုပ်လာတယ်သူလည်းဂျင်ဘီစတန်ဒတ်တွေကောင်းပြီးတော့စီးစီများများထုတ်လာနိုင်တယ်ဆရာအလားတူပါပဲကျွန်တော်တို့လည်းဟိုလာပြီး engage တော့ပြီးတော့မှဆေးဝါးဆေးရုံစုစုပေါင်း9ရုံထူထောင်ဖို့ဆိုပြီးတော့လုပ်နေကြပါပြီဆိုတဲ့အတွက်ကြောင့်ပြောမယ်ဆိုရင်တော့အဆိုးဆေးရုံ3ရုံအပြင်နောက်ထပ်တိုးတက်လာမယ်ဆေးဝါးဆေးရုံအတစ်တင်နေဆိုရင်ကျွန်တော်တိုက်ပြလိုအပ်ချက်ကိုတော်တော်လေးအိုကာမိလာမဲ့သဘောဖြစ်ပါလေဒါကကျွန်တော်ဒုတိယချက်ပါစေ
တတိယအဆင့်အနေနဲ့ကတော့လူသုံးများတဲ့ဆေးဝါးတွေရုတ်တရက်ပြတ်လတ်သွားခြင်းမရှိအောင်အချိန်မီတင်သွင်းခွင့်ပြုတဲ့နေ့ကိုလှုပ်ဆောင်နေကြောင်းဒေါက်တာတန်းထွတ်ကပြောပါတယ
်တတိယချက်ကတော့ one ton importation ခေါ်ပါလေဆရာရင်အချိန်တင်သွင်းခွင့်ပေါ့ဒီဆေးဝါးတွေဈေးကွက်မှာမပြတ်လာအောင်ကျွန်တော်ရှိမှာ fast track နေ့လေးတစ်ခုကျွန်တော်တို့လုပ်ထားပါလေဆရာအဲ့ဒါဘာလဲဆိုတော့ market မှာတကယ်လုံးနေတာဘယ်လောက်လုံးနေဆိုတော့အကျိုးအမြတ်လိုချင်တဲ့ပုံတရားတည်တယ်လို့သုံးနေရတဲ့ပစ္စည်းကိုသုံးနေရတဲ့ကျွန်တော်တို့ဈေးရုံတွေကျွန်တော်တို့ဈေးကန်တွေကုတ်ကဲနေကျွန်တော်တို့တွေကတည်ရချာအဲ့တော့ကျွန်တော်နှုတ်နှစ်ဖက်ညှိပြီးတော့မှတွင်းကျင်တဲ့လူရယ်ကျွန်တော်ဒီဘက်ကလိုချင်တဲ့လူရယ်ပေါက်ဆက်ပြီးတော့မှသိအရေးကြီးတဲ့ဈေးတွေကို fast track နဲ့ one time importation ကျွန်တော်ပေးရချာအကျဉ်းတည်သွင်းလို့ဆိုကျွန်တော်ပေးပါတယ်အဲ့တော့လည်းပဲဈေးဝါးကုမ္ပဏီတင်ပေးမဲ့ CY စိတ်ချမှုပေါ်မူတည်ပြီးတော့ပမာဏကိုလောက်ကျွန်တော်ခွင့်ပြုပေးတဲ့စနစ်ကိုကျွန်တော်တည်ထွင်ထားပါတယ်ဆရာ။ခုနကလို6လာလို့3လာလို့မဆောက်အောင်ပေါ့လေ။တည်ထွင်ထားပါတယ်။သူကတော့ within 1 month အတွင်းမှာပြည့်ပြောင်းကျွန်တော်လုပ်ပေးပါတယ်။အဲ့တော့စောစောကစီးရီတစ်ဖြစ်တစ်ဖက်ကရုပ်သွားပြီဆိုရင်တစ်ဖက်ကဒီစီးရီအစားထိုးဝင်လာဖို့အတွက်ကျွန်တော်ပြောတဲ့နီလန်၄သွယ်နဲ့ဆောင်းလေးရှိပါတယ်ဆရာ
။ရှေ့သတင်းပတ်မှာတော့ license မရှိဘဲရောင်းချသူတွေကိုအပြစ်ပေးအရေးယူမှုတွေဘယ်လိုလုပ်ဆောင်နေသလဲဆိုတာနဲ့အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနအနေနဲ့ဘလို့ဥပဒေသစ်တွေချမှတ်ဆောင်ရွက်ဖို့ပြင်ဆင်နေတယ်လဲဆိုတာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင
်ဗျ။ကုဇော်ဝင်းလိုင်စီစဉ်တင်ဆက်နေတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ဖြန်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ပြောရှိမှာပြ။ဩဂတ်စ်လ25ရက်နေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးစခန်းပေါင်း30နီးပါးတစ်ချိန်နဲ့တစ်ပြိုင်တည်းဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေဆစ်ဆင်ရေးတွေစစ်ပြေးဒုက္ခတွေတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်။အခုလိုလူမျိုးရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတော့လူမျိုးရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်တုံ့သက်ဖို့လိုတဲ့ပြင် ရခိုင်မြောက်ပိုင်းဒေသလူမျိုးရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအနာဘိုင်းဒီအတွက်တော့ကြီးမားတဲ့စင်ခေါ်ချက်တည့်ရပါဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပေးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323812554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOA American အသံရဲ့တရက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသည်များအစီအစဉ်ရဲ့အလဲပါ။လှုပ်သားအင်အားမလုံလောက်တဲ့ပြဿနာကြီးမားနေတဲ့ဂျပန်နိုင်ငံမှာဆက်ရုပ်တွေလှူအစားအားကိုးနိုင်မဲ့ဤပညာသစ်တွေကိုပို့ပြီးတော့အသုံးပြုလာနေကြပါတယ်။လုပ်ငန်းခွင်တွေမှာဆက်ရုပ်တွေနေရာယူလာနေတဲ့အပေါ်ဂျပန်ဝန်ထမ်းတွေကဘလို့သဘောထားနေကြပါသလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာကိုသားညွန့်ဦးနဲ့အတူတင်ပြထားပါရရှင်။
ဂျပန်နိုင်ငံကလုပ်ငန်းခွင်တွေမှာလေဆက်ရုပ်တွေကိုပို့ပို့ပြီးတော့တွေးလာရတော့မယ်တဲ့ကိုသားညုံကြီ
းဂျပန်မှာကလူရည်မတိုးတဲ့ပြဿနာအလုပ်လုပ်နိုင်တဲ့အသက်အရွယ်ကျော်လာသူတွေများလာတဲ့ပြဿနာကအတော်လေးကြီးတော့ခုကတည်းကဆက်ရုပ်တွေကိုအားကိုးထားမှတော်အားကြမယ်ထင်တယ်ဗျ
တက်ကြီးရွယ်အိုတွေတိုးလာတာအပြင်ပို့ဆိုတာဒီနိုင်ငံထဲမှာရေရှည်လာနေရမယ့်နိုင်ငံသားအလုပ်သမားတွေကိုငှားဖို့ကြတော့လေပြည်သူတွေရောဒီအစိုးရဘိုင်းခေါင်းဆောင်တွေကရောမလိုလားကြတော့ဆက်ရုပ်တွေဆက်တွေလုပ်ငန်းတွေအားကိုးရတဲ့ဤပညာသစ်တွေကိုပဲအားကိုးနိုင်တော့တယ်လို့ Japan Times သတင်းစာဆောင်းပါးထဲမှာတော့ထောက်ပြထားပါတယ်ဒါတော့မှဒီဂျပန်မှာ2016ခုနှစ်ထဲနိုင်ငံသားအလုပ်သမား19ရာခိုင်နှုန်းအရေအတွက်တက်တန်းတိုးလာခဲ့တယ်ဆိုပဲအများစုကတော့အမြဲတမ်းအလုပ်နေရာမျိုးအတွက်မဟုတ်ဘဲနဲ့ယာယီအလုပ်တွေလုပ်ကြရတာတဲ့
ဆေးဥတီထွန်မှုပိုင်းမှာရှေ့ပြီးတယ်လို့နာမည်ကြီးတဲ့ဂျပန်မှာပြည်တွင်းဝန်ဆောင်မှုလုပ်ငန်းအများစုကနည်းပညာသစ်တွေကိုတိတ်မသုံးကြဘူးမဆွေမြမောကဒီစီးပွားရေးတက်နေတာရောအလုပ်သမားဥပဒေတွေတင်းကျပ်တာရောပါတာပေါ့ဗျာအခုတော့ဒီအလုပ်သမားမလုံလောက်တဲ့ပြဿနာကကြီးလာတော့ဝန်ဆောင်မှုပေးတဲ့လုပ်ငန်းအတော်များများကလူအစားထိုးနိုင်မဲ့ဆက်တွေနည်းပညာတွေကိုစပြီးတော့တုံးနေကြရပြီလေ
နာဂါဆာကီမြို့နားကဟန်နာဆိုတဲ့ဟိုတယ်မှာဆိုလို့ရှိရင်ဟိုတယ်ဝန်ထမ်းတွေကိုလူတွေအစားဆက်ရုပ်တွေတုံးထားတယ်ရှင
့် Welcome to the Hanel Hotel If you want to check in please press 1
အလုတ်ကျွမ်းကျင်တဲ့ဝန်ထမ်းတွေကိုနှားနိုင်ဖို့အလုတ်မှမြဲဖို့ဆိုတာကလေဒီလက်စာကောင်းကောင်းပေးဖို့လိုတယ်လေအဲဒါကြောင့်တက်ကြီးပဲအိုတွေကိုစောင့်ရှောက်တဲ့ဂေဟာတော်တော်များများမှဆိုလို့ရှိရင်အခုတည်းကစပြီးတော့မှနီးပညာတွေဆက်တွေကိုစသုံးနေကြပြီအရင်ကလိုမျိုးဝန်ထမ်းအများကြီးထားစရာမလိုတော့ဘူးဝန်ထမ်းနည်းနည်းလေးနဲ့ဒီအဖိုးအဖွား30ရဲ့ကျန်းမာရေးအခြေအနေကိုစမတ်ဖုန်းပေါ်ကနေတစင်စောင့်ကြည့်နိုင်တယ်အကူကြီးလိုနေသလားဆိုတာလည်းအဝေးကနေသိနိုင်တယ်။နောက်အဖိုးဖွားတွေအဖို့ရစေတဲ့ချစ်စရာဆက်ရုပ်လေးတွေလည်းရှိနေပြီလေ
။ဂျပန်ဆိုရကိုယ်တိုင်ကလည်းကမ္ဘာမှာဂျပန်ဟာဆက်ရုပ်ပညာပိုင်းမှာထိပ်တန်းကဖြစ်နေရမယ်လို့2015ခုနှစ်လောက်ကတည်းကရွေးချက်ထားလုပ်နေတယ်လို့ Heritage Foundation ရဲ့သုတေသနစာတမ်းတစ်ခုမှာရေးထားတယ်မဆိမြမွန်ရဲ့။ဝန်ဆောင်မှုလုပ်ငန်းတွေမှာလူတွေအစားဆက်ရုပ်တွေအစားထိုးတုံးတာကနေပြီးတော့အားလုံးဆက်တွေနဲ့ပဲလေပတ်တဲ့ကုန်ထုတ်ဆက်ရုပ်တွေအထိဖြစ်ဖို့ရွေးထားပြီးတော့လုပ်နေတာပါ။
တခြားနိုင်ငံတွေမှာဆိုရင်တော့လူတွေရဲ့အလုပ်တွေကိုဆက်ရုပ်တွေကဝင်ယူတယ်ဆက်တွေနဲ့အစားထိုးတယ်ဆိုလို့ရှိရင်တော်တော်လေးကိုကန့်ကွက်စရာအငင်းပွားစရာဖြစ်ပေမဲ့လို့ဂျပန်နိုင်ငံမှာတော့ဒီကိစ္စကိုလက်ခံကြတယ်တဲ့ဒီအဓိကကတော့ဂျပန်လူဦးရေတိုးနှုန်းကတိတိတသားကျနေတာ10စုနှစ်နဲ့ချီရှိနေပြီဆိုတော့ရှေ့လျှောက်လုပ်သားအင်အားတွေမလုံလောက်မှကိုဂျပန်တွေကကြိုတွက်ပြီးတော့မှလုပ်ငန်းခွင်တွေမှာဆက်ရုပ်တွေကိုအသုံးပြုကြတာကိုလက်ခံကြပုံရပါတယ်ဂျပန်မှာတခုထူးတာကတော့လူတစ်ယောက်ကိုအလုံးခတ်လို့ရှိရင်ယာတပ်ပံအလုံးခတ်လိုက်တာမျိုးဆိုတော့ဂျပန်အဓိကကုမ္ပဏီကြီးတွေမှာဝန်ထမ်းကဒီအသက်ကြီးသွားလို့အရင်အလိုမျိုးမလုံနိုင်မကင်နိုင်တော့ဘူးဆိုရင်တော့မှသူတို့လုံနိုင်တဲ့အလုံးမျိုးကိုပြောင်းပေးပြီးတော့ဆက်ခံထားကြတာပါအဲ့ဒီစနစ်ကတဖြည်းဖြည်းပြောင်းလဲလာနေပြီမဲ့လေတော်တော်များများကျဉ်သုံးနေကြတော့မှာပဲအဲ့ဒါကြောင့်လေလူတွေနဲ့ဒီလူတွေအစားအလုံးလုံးပေးနိုင်တဲ့ဆက်တွေဆက်ရုပ်တွေကြားမှာညီညီညွတ်ညွတ်အလုံးလုံးနေကြတယ်လို့ Research Institute of Economy Trade and Industry ကအကြီးတန်းသုတေသီကိုအီချီအိုင်ဝါမိုတိုကပြောပြပါတယ်
まあそういう人間とまあ機械のまあそれで得意な分野でまあ仕事を分担すると言いますか
まあそれにセッティジャーマータハザダシシ労解になれる労務員類とジャパン労務員にまろ描写ばれ。ルネセッジャーマー部族が便利やまティティヨヨ労内ねそれであもうティビアロ類を壊れ労じゃだば。あらမျိုးジャパン専務労務員にまあ苦喫さにばれ。
ဂျပန်နိုင်ငံထက်ကိုဆက်ရုပ်တွေကိုလက်ခံတဲ့နိုင်ငံတော်တော်လေးရှားမယ်ထင်နေရှင်။စောစောပြောသလိုပဲဒီတက်ကြီးရွယ်အိုတွေအဖို့ရအောင်လို့သူတို့ကိုတုံ့ပြန်နိုင်တဲ့ဆက်ရုပ်အယုတ်ကလေးတွေတခါကြီးစားအဖို့အဖြစ်လူတယောက်လိုလှပတဲ့ဆက်ရုပ်မလေးတွေအိမ်အလုပ်ဝိုင်းကလုံးနိုင်တဲ့ဆက်ရုပ်တွေမျိုးစုံကိုဂျပန်မှာထွင်နေကြတာပါ။
ဒါပေမဲ့ဂျပန်စီးပွားရေးကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းဝန်ကြီးဌာနကစိုးရိမ်တာတစ်ခုလည်းရှိတယ်မဆွေမမွေ။ဆေးရုပ်တွေကိုဂျပန်ပြည်တွင်းမှာအားကိုးလက်ခံကြပေမဲ့နိုင်ငံတကာဈေးကွက်မှာပေါက်အောင်လုပ်နိုင်ပါမလားဆိုတာကိုသူတို့ကစိုးရိမ်တာပါ။ဂျပန်မှာထုတ်တဲ့ electronic ပစ္စည်းတွေကပြည်တွင်းမှာတိတ်ကိုအားပေးကြပေမဲ့နိုင်ငံခြားဈေးကွက်တွေမှာကြတော့အဲ့ဒီပစ္စည်းမျိုးရှိတယ်ဆိုတာတွေတော့မှမသိကြဘူးဗျ။အဲ့ဒါမျိုးဖြစ်မှာကတော့ဂျပန်တာဝန်ရှိသူတွေကစိုးရိမ်ကြတယ်။အဲ့ဒါကြောင့်မလို့ကမ္ဘာဈေးကွက်ထဲမှာဂျပန်ဆေးရုပ်ကုမ္ပဏီတွေတစ်ခုနဲ့တစ်ခုအပြန်အဆန်ထုတ်ကြဖို့အားပေးနေတာဗျ။
ဂျပန်မှာဆက်ရုပ်တီထွင်မှုကို1990ပြည့်နှစ်ပိုင်းတွေကစပြီးတော့မှအသေးချာလုပ်ခဲ့တာရှင်။အခုဆိုလို့ရှိရင်ကမ္ဘာမှာဆက်ရုပ်အများဆုံးတုံးနေတဲ့ထိပ်တန်းနိုင်ငံလို့တော့မှပြောနိုင်ပါပြီ။မော်တော်ကားထုတ်တဲ့လုပ်ငန်းမှာဆိုလို့ရှိရင်အလုပ်သမားတစ်တောင်းမှဆက်ရုပ်က1500ကျော်ရှိပါတယ်။အမေရိကန်မှာတော့မှ1100မပြည့်ပါဘူး။ဥရောပကဆက်မှုရှေ့ပြေးနေတဲ့ဂျာမနီဆိုရင်လည်းဆက်ရုပ်က1100ကျော်ပဲရှိတာတဲ့။ပြီးခဲ့တဲ့နှစ်ကအင်ဂျီရောကထုတ်တဲ့စင်ခန်စာထဲမှာပြောထားတာလေတခြားလုပ်ငန်းကဏ္ဍတွေမှာဆိုလို့ရှိရင်လဲဆက်ရုပ်သုံးတာကဂျပန်ကအများဆုံးပဲလူတစ်သောင်းမှာဆက်ရုပ်က220လောက်ရှိတယ်တဲ့
ဆက်ရုပ်တွေအားကိုးနေရတယ်ဆိုပေမဲ့လဲသူတို့မလုံနိုင်တဲ့ကိစ္စတွေအတွက်ကတော့လူတွေရဲ့လိုအားလူတာပဲဂျပန်ကနာမည်ကျော်အစာဟိဘီယာထုတ်ဆက်ရုပ်မှာဆိုလို့ရှိရင်ဆက်တွေဆက်ရုပ်တွေမှန်မှန်လက်ပတ်အောင်လို့စောင့်ကြည့်ဖို့တောင်းယူရတဲ့သူတွေလည်းရှိတယ်လေ
けどね動きに関してはロボットの方がやっぱり正確な動きはできると思うんですけどもそのと
ロシャムバイマー作業類が類で補びティティジャジャ漏しゃないまで。だべめコンピシー類の意義と位置にを統括ってあ場合じゃろ類がべ漏ないなば。だじゃん、ちょろが送記統括ってあ場合を答援言わばれ。
アサヒイバラキあやちゃ作業が列頭マネージャーてやくて、シニチウノ教とわらば。
あくそうろしいん作業でが設類があいんがね突壊状てとわれあぴん。ပို့ပြီးတော့လဲထိရောက်လာတယ်လို့လဲပြောပြကြတယ်မဆွေမြမောင်မြန်ဆန်တိကျမှုကလည်းတိတ်ကိုစိတ်ချရတယ်ဆိုပဲ
သူတို့လိုကုန်ထုတ်လုပ်ငန်းတွေသာမကဘဲနဲ့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေအသေးစားနဲ့အလတ်စားကုမ္ပဏီတွေအထူးသဖြင့်လက်လီအယောင်ဆိုင်တွေကဆက်တွေဆက်ရုပ်တွေအပြင်လူတွေအစားအာကိုးနိုင်မဲ့ဤပညာတွေအတွက်ကိုပို့ပြီးတော့ရင်းနှီးမြှုပ်နှံနေကြပြီလို့ Japan Times သတင်းဆောင်ပါတဲ့မှာတော့ပြောထားပါတယ်အလုပ်သမားမလုံလောက်တဲ့ပြဿနာရှေ့လျှောက်ကြီးလာဖို့ပဲရှိတဲ့ဂျပန်နိုင်ငံမှာအခုလိုမျိုးဆက်ရုပ်တွေကိုအားမကိုဘူးလုပ်ငန်းအတွက်လိုတဲ့ဒီပညာသစ်တွေအတွက်အကုန်မခံဘူးဆိုလို့ရှိရင်စီးပွားရေးတုတ်တက်နှုန်းက2030ပြည့်နှစ်ပိုင်းတွေအထိကိုတုံ့ညဖြစ်နေလိမ့်မယ်လို့စီးပွားရေးပညာရှင်တချို့ကထောက်ပြထားကြပါတယ်ရှင
်မဆူမြတ်မွန်စီစဉ်တင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ် POA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အနုပညာလောကနဲ့ထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထွားတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလောမှာတော့ဒေါ်လာတန်းချီငွေလူတဲ့ Bruno Mars ပြီးတော့ Bollywood မင်းသားမင်းသမီးတွေကိုယ်တိုင်လမ်းလျှောက်ပြတဲ့ Fashion Show ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူဒေါ်လာတွေကိုပြောပြပေးသွားပါမယ် American ဆိုတော့ Bruno Mars ဟာ American ပြည်အောင်စု Michigan ပြည်နယ်က Flint ရေပြဒနာမှာထိခိုက်ရတဲ့သူတွေအတွက်ဒေါ်လာတစ်တန်းလှူဒန်းလိုက်ပါတယ်မစ်ရှိဂန်ပြည်နယ်အာဘန်မြို့ The Palace အားကစားရုံမှာကျင်းပတဲ့သူ့ရဲ့ဖျော်ဖြေပွဲမှာသူအခုလိုမျိုးလှူဒန်းမဲ့အကြောင်းကိုကြေညာသွားတာပါသူ့ရဲ့လက်မှတ်ပြက်ရောင်းရတဲ့ဖျော်ဖြေပွဲကနေရတဲ့ငွေတွေကို Community Foundation of Greater Flint Flint ဒေသတာယာဝပြောရေးပရဟိတအဖွဲ့ကိုလွှဲပြောင်းပေးတာဖြစ်ပါတယ်ဒီအလှူဒါနမှာကျွန်တော်ကိုအားပေးပြီးတော့ပါဝင်တဲ့မစ်ရှိဂန်ကကျွန်တော်ရဲ့ပရိသတ်တွေကိုကျေးဇူးအထူးတင်ပါတယ် Flint ဒေသကနေအတွက်ပြဿနာတွေကနှစ်တော်ကြာအထိရှိနေအောင်မှာပါဒီဘေးဒုက္ခကြီးကြုံတွေ့ရတဲ့ကျွန်တော်တို့ရဲ့မောင်နှမသွေးစဉ်တွေကိုမေ့မထားဖို့အရေးကြီးပါတယ်လို့ Bruno Mars ကကြေညာချက်ထုတ်ပြီးပြောသွားပါတယ်ရှင် British Spy နံပါတ် 007 James Bond ရုပ်ရှင်ကားတွေရိုက်တဲ့မင်းသား Daniel Craig ကအခု James Bond ရုပ်ရှင်ကားတစ်ကားမှာသူ့ပါဝင်တရုတ်ဆောင်အောင်မယ်လို့အတည်ပြုသွားပါတယ် သူကြည့်ရတာတော့လက်နဲ့အစံပြားတွေတက်ဆင်ထားတဲ့နောက်ဆုံးမော်ပြိုင်ကားတွေမာတီနီရဲ့ပြီးတော့စပိုင်တယောက်အတွက်မရှိမဖြစ်လိုအပ်တဲ့လှုပ်ဝက်ကင်မရာပါတဲ့ဘောပင်လိုမျိုးပစ္စည်းစမ်းတွေနဲ့နေရတဲ့ဘွားကိုစိတ်မကုံသေးပုံပေါ်ပါရယ်နော်သူဂျိမ်းစ်ဘွန်ဇက်ကားတွေဆက်ပြီးတော့ရိုက်လိုက်အောင်မယ်လို့အများကထင်ကြေးပေးထားသလိုပဲ2019မှာရုံတင်မဲ့ဂျိမ်းစ်ဘွန်ရုပ်ရှင်ကားတွေမှာပါဝင်သရုပ်ဆောင်အောင်မယ်လို့ဩဂုတ်လ15ရက်အင်္ဂါညကအမေရိကန်ရုပ်သံအစီအစဉ်တစ်ခုဖြစ်တဲ့တင်ဆက်သူစတီဗင်ကိုဘဲရဲ့လိတ်ရှိုးအစီအစဉ်မှာပြောသွားပါရယ်ဒီဇက်ကားကတော့သူ့ရဲ့ James Bond အနေနဲ့တရုတ်ဆောင်တဲ့နောက်ဆုံးကားဖြစ်နိုင်တယ်။ဒါကြောင့်မလို့အကောင်းဆုံးပို့ပြီးတော့စ조사သွားပါမယ်လို့သူပြောသွားခဲ့ပါတယ်။ Daniel Craig ဟာ Casino Royale, Quantum of Solace, Skyfall နဲ့ Spectre ဒီလိုမျိုး James Bond ရုပ်ရှင်ကား၄ကားမှာပါဝင်ပြီးတော့တရုတ်ဆောင်ပြီးပါပြီ။သူကဒီ၄ကားရိုက်ပြီးသွားတော့လည်းနောက်ထပ် James Bond ကားရိုက်ဖို့စိတ်ဝင်စားတော့ဘူး။အသေးပဲခံလိုက်တော့မယ်လို့ပြောခဲ့ဘူးတာပါ။ဒါမဲ့လည်းတလောကတော့ American Radio Station တစ်ခုဖြစ်တဲ့ Magic Radio နဲ့စကားပြောတဲ့အခါမှာသူ့ရဲ့ပုံကိုရေးခံစားချက်တွေကိုတေချာပြန်ပြောစဉ်းစားကြည့်ခဲ့ပါတယ်လို့ပြောသွားပါတယ်။စတီဗင်ကိုပဲအစီအစဉ်မှာလဲသူကအခု James Bond ရုပ်ရှင်မှာထပ်ပြီးတော့တရုတ်ဆောင်မှာကိုအထူးကိုဝမ်းမြောက်မိပါတယ်လို့ပြောသွားခဲ့ပါတယ်ရှင်။ထိပ်တန်းဖက်ရှင်ဒီဇိုင်နာမနစ်မြလိုထရာရဲ့လက်ရာဝတ်စုံတွေကိုတော့ညူဒေလီကတော်ဖက်ရှင်သတင်းပတ်နောက်ဆုံးရမှာပြပြီးတော့ဘောလိဝုဒ်အကျော်မော်တွေဖြစ်တဲ့အဲလီဘက်နဲ့ရန်ဗီယာဆင်တို့အဲဒီဝတ်စုံတွေကိုဝတ်ဆင်ပြခဲ့ပါတယ်ဒီကတော်ဖက်ရှင်သတင်းပတ်မှာ9နှစ်ဆက်တိုက်ပါဝင်ခဲ့တဲ့ဒီဇိုင်နာမနစ်မြလိုထရာကဒီနှစ်တော့ Sensual Affair ခံစားမှုရေးရာလို့နာမည်ပေးထားတယ်သူ့ရဲ့ဝတ်စုံဖန်တီးမှုတွေကထုံးနှင်းစင်လာမင်္ဂလာမောင်မဲဝတ်စုံလမ်းကနေတွေ့ဖယ်ထွက်ထားတာကိုတွေ့ရပါတယ်ရှင်ဒီတက်တော့ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah. Painted on the side and bright red. It's gonna stay bright. It was a crazy fan. Up in my face. Oh no. Security. အနုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူတထွားတွေကိုမအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာပဋိပက္ခအတွင်ကုပြောင်းရေးနဲ့ငြိမ်းချမ်းရေးဆိုင်ရာဘာသာရပ်အတွက်မဟာဘွဲ့တင်ယူနေတဲ့မချယ်ရီနိုင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ငါအနေနဲ့ဒီနေ့ဟိုပြောပြခြင်းနဲ့အကြောင်းအရာကတော့ဟိုကျွန်မအနေနဲ့ဝေမျှတင်တာကတော့ဒီကကျမတို့နိုင်ငံမှာရှိနေတဲ့မောင်နှမတွေပေါ့နော်အကုန်လုံးဒီပညာရေးအတွက်ကြိုးစားနေတဲ့သူတွေအားလုံးကိုကျမရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ကျမတိုက်တွန်းအားပေးချင်ပါတယ်ကျမရဲ့အနေအထားရဒီပါမန်ဆင်းရဲတဲ့မိသားစုကနေမျိုးဖွားလာတဲ့အမျိုးသမီးတယောက်အနေနဲ့ဒီလိုနိုင်ငံမှာပညာသင်ဆုရဖို့ဒီပညာသင်ကြားဖို့ဆိုတာအရင်ကဟိုအလန်းဝေးกว่าခဲ့တယ်ပေါ့ဒါမဲ့လည်းကျမအတက်နိုင်ဆုံးကြိုးစားခဲ့တယ်အချိန်ဒီအကြောင်းအရာညီမ10တန်းဖြည့်ပြီးတာနဲ့စက်ရုံမှာဝင်လို့ရတယ်။ဟိုကျမအနေနဲ့ကဒါဒီလိုမျိုးဖြစ်လာမယ်လို့လည်းမမျှော်လင့်ထားဘူး။ဒါပေမဲ့ကျမမှာတော့အိမ်မက်တစ်ခုရှိရယ်ပေါ့နော်။ဆိုတော့ကျမအဲ့စက်ရုံမှာလုပ်နေရတဲ့အချိန်ကျမနဲ့ရွယ်တူတန်းတူအမျိုးသမီးတွေအများကြီးရှိတယ်။ထောင်ကျော်ရှိတယ်။ကျမတို့မနေ့မိုးလင်းရနေညအထိအလုပ်လုပ်နေရတယ်။ဒါပေမဲ့ကျမကကျမယုံကြည်ချက်ကျမဘွဲဟိုတော့ကျမရအောင်ယူမယ်။အဲ့တော့ဒီစက်ရုံမှာကျမလုပ်နေရပေမဲ့လည်းကျမအများတန်းဟိုဒီဒီဘက်တစ်ဖက်မှာလည်းကျမအင်္ဂလိပ်စာကိုစပြီးတော့လေ့လာတယ်ပေါ့နော်။ဘာလို့ဆိုတော့ဒီအင်္ဂလိပ်စာကျမရဲ့ထွက်ပေါက်တစ်ခုလို့ကျမယုံကြည်တယ်။ဆိုတော့ဒီကနေပြီးတော့မှကျမကိုဒီစက်ရုံကနေအဝေးတင်တက္ကသိုလ်ခွင့်တက်ဖို့ခွင့်မပေးတဲ့အခါကျတော့ကျမထွက်တယ်။ထွက်ပြီးတဲ့အခါကျလို့ရှိရင်ကျမဒီအချိန်ပိုင်းအလုပ်တွေလုပ်တယ်၊ကလေးတွေစတင်တယ်၊အိတ်ချုပ်တာတွေလုပ်တယ်၊ပြီးရင်ကျမဒီဘုံကြီးကျောင်းတွေမှာပညာဒါနတွေမှာကျမလိုက်တက်တယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးနဲ့တဖြည်းဖြည်းကျမကဒီနေအနေထားထိရအောင်ကျွန်တော်စူးစမ်းခဲ့တယ်ပေါ့ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အနေထားကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပညာရေးရောအဖက်ဖက်ကကျွန်တော်တို့ကနေကြနေရပေါ့နော်ဒီခါလေးကြလို့ရှိရင်လူငယ်တွေနဲ့သူတို့ဖြင့်အမျိုးသမီးတွေအနေနဲ့ဒီဆင်းရဲတဲ့မိသားစုကဒီအမျိုးသမီးလူငယ်တွေဆိုလို့ရှိရင်
ဟိုပို့ပြီးတော့ဟိုထွက်ပေါက်ပိတ်တဲ့သဘောမျိုးတွေရှိတတ်တယ်အခြေအနေရအနေထားရဘဝလမ်းဆုံးတော့မယ်ဒီကနေပဲဒီမှာပဲတစ်သက်လုံးလုပ်နေရတော့မယ်ဆိုတဲ့အနေထားမျိုးတွေတုံ့ပြန်ရတဲ့အခါမှာဒီမှာလူမျိုးပဲဟိုစိတ်တက်မလျှော့ပါနဲ့ပေါ့နော်ဒီပညာရေးကိုလည်းအနေနဲ့ခုနလိုကိုဘယ်လိုမျိုးနဲ့တင်စားနိုင်မလဲကိုကျွမ်းကျင်တဲ့ဟာပါရှိလဲကိုစိတ်ဝင်စားတဲ့ဟာပါရှိလဲအနေနဲ့အဲ့ဟာကိုတွေးနေပါတွေးနေပါပေါ့နော်ဒီကိုရဲ့ခုနလိုဒီပဝင်းချင်းတိတိလေးတဲ့မှာပဲကိုကရှိနေနေတဲ့နဲ့စာမလဲညံ့ဖတ်ပါပြီးပါရီဖြစ်ပြနေတဲ့ဟာဆိုတဲ့ဟာကိုလည်းအနေနဲ့ကြည့်နေပါပြီးလို့ရှိရင်ကိုရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီရနေတစ်ဆင့်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတဲ့ကိုရဲ့ networking တွေကိုလည်းတက်နိုင်တဲ့လောက်ချိတ်ဆက်ပါပေါ့နော်ဆိုတော့ဒါကကျွန်တော်တို့အတွက်ဟိုကိုကိုတိုင်းစူးစမ်းရတယ်ဘာဖြစ်ဆိုတော့စနစ်ကအဲ့လောက်ဒီမကောင်းတဲ့အချိန်မှာကျွန်တော်တို့ကဒီထက်နှစ်ဆသုံးဆပို့ပြီးတော့စူးစမ်းရတဲ့အနေအထားရှိတယ်ပေါ့နော်ဆိုတော့အားလုံးကိုကျွန်မကဟိုကျွန်မရဲ့အတွေ့အကြုံကနေပြောပြချင်တာကတော့ဟိုလက်မလျှော့ပါနဲ့ဟိုကျွန်တော်တို့ခုနလိုမျိုးဒီဘွဲ့တွေဒီ scholarship တွေဆိုတာခုနကဟိုချမ်းသာတဲ့အတိုင်းဝိုင်းတွေပဲရတဲ့ဟာမျိုးမဟုတ်ပါဘူးတကယ်ကိုစူးစမ်းတယ်ဆိုလို့ရှိရင်တကယ်ပဲကိုကဟိုခံရကြအပြည့်နဲ့ဒီဇိုင်းမြန်မာလုပ်တယ်ဆိုလို့ရှိရင်ရနိုင်တဲ့အခွင့်အရေးရှိပါတယ်ကျမအနေနဲ့ကျမလိုပဲကျမနိုင်ငံအမျိုးသမီးလူငယ်တွေကိုလည်းအများကြီးတူတက်စေချင်ပါတယ်အထူးသဖြင့်ဦးလက်တန်းစားနဲ့ခုနကဆင်းရဲတဲ့အတိုင်းဝိုင်းမှာရှင်သန်နေရတဲ့အမျိုးသမီးလူငယ်တွေကိုကျမအားပေးချင်တယ်မဖြစ်နိုင်ဘူးဆိုတာမရှိပါဘူးဒါပေမဲ့ကျမတို့အတွက်ခက်ခဲတယ်ဆိုပေမဲ့ကျမတို့ဒီဇိုင်းမမတ်နဲ့ဇွဲရှိရှိနဲ့ကြိုးစားမယ်ဆိုလို့ရှိရင်ရနိုင်ပါတယ်လို့ကျမအနေနဲ့အားပေးချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီအထိလိုင်းဒိုမီတာ3052တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတ်တင်ငင်ထိုက်ကပြောပြပေးပါအောင်။
American ပြည်ထောင်စု Texas ပြည်နယ် Houston မြို့တဝိုက်မှာတော့အပူပိုင်းမုန်တိုင်းမှုဆက်လက်ရွာသွန်းနေဆဲဖြစ်ပြီးနောက်ရက်ပိုင်းနေ့အထိဆက်ပြီးမိုးရွာနေဦးမယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရွေလွှမ်းမှုပြီးပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်လုပ်သားတွေကယ်ဆယ်နိုင်ဖို့အကြိုးပမ်းနေကြပါတယ်။အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ2ဦးရှိပါတယ်။ရာနဲ့ချီတဲ့ကယ်ဆယ်လုပ်သားတွေရဟယင်းနေမော်တော်ဘုတ်တွေနောက်ရေထဲမှာသွားရင်လာရင်ရှာဖွေကယ်ဆယ်နေကြရပါတယ်။တဘာဝဘေးဒဏ်တင့်နေတဲ့ဒေသဖြစ်ကြီးညာထားတဲ့ Houston မြို့ကိုသမ္မတဒေါ်နယ်ထရန့်မနေ့ပြန်အင်ကန်နေမှာတွားရောက်ဖို့လဲစီစဉ်ထားပါတယ်ရှင်။ဟိမဝန္တာအရှိဘက်ခြံတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နေဆက်ဒေသကနေတက်တွေပြန်ရုပ်သိမ်းဖို့အတွက်နှစ်ဖက်သဘောတူညီမှုရခဲ့ပါတယ်။နှစ်ဖက်တန်တမန်တွေသတင်းပတ်အတော်ကြားဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေသကနေတပ်ဖွဲ့ဝင်တွေကိုအ мян ပြန်ရုပ်သိမ်းဖို့နှစ်နိုင်ငံအစိုးရတွေသဘောတူညီခဲ့ကြတာလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အိန္ဒိယနိုင်ငံကအငင်းပွားပွဲဘာသာရေးဂိုင်းတစ်ခုရဲ့ Guru Gurmeet Ram Rahim Singh ကိုဂိုင်းဝင်အမျိုးသမီး2ဦးအပေါ်အတ္တမပြုကျင့်မှုနဲ့ထောင်ဒဏ်20ပြစ်ဒဏ်ချမှတ်လိုက်ပါတယ်။မြောက်ပိုင်းဟာရနာပြည်နယ် Rock Tet မှာထိန်းသိမ်းထားတဲ့ Guru Singh ကိုပြစ်ဒဏ်ချမှတ်ဖို့အတွက်ဒီကနေ့တနင်္လာနေ့မှာတရားသူကြီးတဦးရဟတ်ရင်နဲ့တွားရောက်ခဲ့ရပါတယ်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကြွားရောက်လာဖို့ရှိပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးမှတော့ပိုယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြွားချင်မှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းသုံးမှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်မှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွားချဖို့ရှိပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေခက်ဆိတ်ဆိတ်ဖြစ်နေစေပါအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းတွေအရက်သားနောက်အကြမ်းဖက်တိုက်ခိုက်သူစုစုပေါင်း104ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။မနေ့တုန်းကတော့ဒဏ်ရာရအမျိုးသမီးတဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကယ်တင်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။သေဆုံးဒဏ်ရာရမှုအရေအတွက်ကိုတော့နောက်ထပ်ထုတ်ပြန်တာမရှိသေးပါဘူးရှင်။
တရင်ချင်းချက်ကိုမတင်ခဲ့တဲ့ကကြီးညာပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L ထရစ်ဖြစ်ပါတယ် View American Assembly ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် View Echo အပင်းနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနောင်လောပါ
This program has come to you from the Voice of America, Washington.